Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ Washington မြို့တော် VOA American တန်ကနေ2015ခုနှစ် April 3ရက်တောက်ကြနေနက်ခင်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ line kilometer 24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်ပါခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုမနက်နာချမ်းနဲ့ကျွန်တော်ကြော်သိမ်းကြည့်ညာပါပါအီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားနျူကလ িয়ার အခြေသဘောတူညီချက်တခုရသွားပါပြီကင်ညာနိုင်ငံဒိုင်ရူဘီမြို့တော်အစီပိုင်းကတက္ကသိုလ်တခုကိုအယ်ရှဘတ်ဖြစ်သွေးကြွတွေဝင်တိုက်လူ148ယောက်သေဆုံးပါတယ်ကမ္ဘောဒီးယားရွေးကောက်ပွဲကော်မတီမှပါရမယ့်ဘဲမလိုက်အဖွဲ့ဝင်တူကိုအစိုးရနဲ့အတိုက်ခံသဘောတူလိုက်ပါတယ်ဒီသတင်းတွေအပေါ်ပဲတခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
ကောင်းပါပြီရှင်ကုလသမဂ္ဂတန်တမန်ကိုလူသိရှင်ကြားအသေးဖြတ်ပြောဆိုခဲ့တဲ့အရှင်ဝီရသူကိုတော့အေးမယူပဲအစိုးရကိုဝေဖန်တဲ့ရွှေညဝါဆရာတော်ကိုအကန့်အသတ်မရှိတရားဟောခွင့်ပိတ်ပင်လိုက်တာကို Freedom House ကဝေဖန်ကန့်ကွက်လိုက်ပါတယ်ဆရာတော်ရဲ့သဘောထားကရောဘယ်လိုရှိပါသလဲ
ရှင်ပြောကြမယ်ဆိုရင်တော့ဝီရသူတို့ရန်ကြီးလေးကိုဟိုဆက်ဆိုတဲ့ပုံစံမျိုးနဲ့ဘုန်းကြီးတို့ကအစိုးရကိုထောက်ပြတဲ့ပုံစံမျိုးကဟိုဖိုက်ချင်းမတူဘူးပေါ့ဘုန်းကြီးတို့ကဟို
ဂျပန်နိုင်ငံကိုခိတ္တကြွားရောက်နေတဲ့ရွှေညဝါဆရာတော်ကမိန့်ကြားသွားတာပါသတင်းစီစဉ်အပြီးမှာအပြည့်စုံနားဆင်ရမှာပါရှင်ဒါအပြင်မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းလွှာချို့ကိုလည်းတင်ပြဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုထုတ်လင်းတဲ့အခါမှာတော့ကလေးဖွံ့ဖြိုးမှုအကြောင်းပြောပြမယ်ကျမရဲ့ကဏ္ဍနဲ့အတူတိုင်းရင်းသတင်းလွှာတို့ကိုနားဆင်ရမှာပါရှင်အခုတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်နန္ဒာချန်တို့ကပြောပြပါအောင်ရှင်
အီရန်နျူကလ িয়ার ရေးကြတဲ့ပရင်းကြီးကရလိုက်တဲ့မူပေါင်းသဘောတူညီချက်ဟာအီရန်အနေနဲ့နျူကလ িয়ার လက်နက်တည်ဆောက်နိုင်မဲ့လမ်းကြောင်းအားလုံးကိုဖျက်တောက်လိုက်မှာဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောပါတယ်။ကနဦးသဘောတူညီချက်ကနေနောက်ဆုံးအဆင့်ပြီးပြည့်စုံတဲ့သဘောတူညီချက်တည်းရရမယ်ဆိုရင်ကမ္ဘာကြီးပိုပြီးဘေးကင်းလုံခြုံလိမ့်မယ်လို့မစ္စတာအိုဘားမားကပြောပါတယ်။အီရန်နဲ့အမေရိကန်အပါအဝင်ကမ္ဘာအင်အားကြီး၆နိုင်ငံအကြားမူပေါင်းသဘောတူညီချက်တည်းကိုကြတဲ့ပရင်းကြီးကဆွစ်ဇာလန်နိုင်ငံလိုဇန်းမြို့မှာရလိုက်တာပါ။အောင်မြင်မှုရပါမလားလို့မကြာခဏဆိုသလိုမတိမချဖြစ်ခဲ့ပြီးလာပေါင်းများစွာအပြင်းထန်ဆွေးနွေးပြီးတဲ့နောက်သဘောတူညီချက်ရတာပါသဘောတူညီချက်အရယူရေနီယံတန့်စင်တဲ့အစီအစဉ်ကိုအီရန်ကရှော့ချရမှာဖြစ်ပြီးအပြန်လည်အဖြစ်ဒဏ်ခတ်အရေးယူထားတွေကိုရှော့ပေါ်ပြီးမှဖြစ်ပါတယ်အထူးသဖြင့်အစ္စရေးအပါအဝင်ဒီဆက်ဆက်ဆွေးနွေးပွဲကိုဝေဖန်သူတွေကအမေရိကန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေဟာအီရန်ကိုတိတ်ပြီးလိုက်လျောလွန်းသလိုဖြစ်လိမ့်မယ်လို့ပြောကြပါတယ်ဒါပေမဲ့နျူကလ িয়ার ဆိုင်ရာနေရာတွေကိုအပြင်းထန်ဆုံးနဲ့အနောက်အချက်ဖြစ်စရာအကောင်ဆုံးစစ်ဆေးမှုတွေခံယူဖို့အီရန်ကသဘောတူထားတာကြောင့်တကယ်လို့ဒါအီရန်ကမလင်းတပတ်လုပ်မယ်ဆိုရင်ကမ္ဘာကြီးအနေနဲ့သိရလိမ့်မယ်လို့သမ္မတဥပမာကပြောပါတယ
်။ကင်ညာနိုင်ငံနိုင်ရိုဘီမြို့အရှိဘက်ရက်ကတက္ကသိုလ်တစ်ခုမှာတနေကုန်စီးနှင်းတိုက်ခိုက်မှုတွင်အယ်ရှာဘတ်အစ္စလာမစ်စစ်သွေးကြွ၄ယောက်နဲ့လူပေါင်း148ယောက်သေဆုံးပြီးတော့အဆုံးသတ်ခဲ့တဲ့အကြောင်းဆိုရတာဝန်ရှိသူတွေကပြောပါတယ်။ကြာသပတေးနေ့ကဂရစ်စာတက္ကသိုလ်ကိုအတင်းဝင်ရောက်စီးနှင်းခဲ့ကြတဲ့တနက်သမားတွေဟာမြင်မြင်သမျှလူတွေကိုပြစ်ခတ်ခဲ့ကြတယ်လို့ရဲနဲ့အသက်မသေးလွမြောက်လာသူတွေကပြောပြကြပါဗျ။တိုက်ခိုက်သူတွေဟာခရစ်ယာန်ကျောင်းသားတွေကိုမွတ်စလင်တွေနဲ့တီးခြားခွဲထုတ်ပြီးတော့ဒဇာကန်အဖြစ်ဖမ်းဆီးခဲ့တယ်လို့လည်းကျောင်းသားတချို့ကပြောပါဗျ။လုံခြုံရေးတပ်ဖွဲ့တွေကတော့တက္ကသိုလ်ဝင်းကိုဝိုင်းထားခဲ့ကြပြီး15နာရီကြာစစ်သွေးကြွတွေနဲ့တိုက်ပွဲဖြစ်ပွားခဲ့ပြီးတဲ့နောက်အကြမ်းဖက်တိုက်ခိုက်မှုအတွင်ပိတ်မိနေတဲ့ကျောင်းသား900ကျော်ကိုလည်းကယ်ထုတ်နိုင်ခဲ့ကြပါဗျ။ပြည်ထရေးဝန်ကြီးဂျိုးဆက်ခိုင်စရေကတော့တနက်သမားတွေဟာကိုပေါ်မှာဖောက်ခွဲရေးပစ္စည်းတွေပတ်ထားပြီးတော့ရဲတွေကပြစ်ခတ်တဲ့အချိန်မှာဘုံဖောက်ခွဲတယ်လို့အသေးခံခဲ့ကြတယ်လို့လည်းပြောဆိုခဲ့ပါတယ်
။ရှီယာဟူဒီတပုံတွေနဲ့သူတို့မဟာမိတ်တွေဟာရေမင်းနိုင်ငံအီဒင်မြို့လယ်ကောင်ကိုဝင်တိုက်ပြီးသမရနန်းတော်ကိုသိမ်းလိုက်တယ်လို့ရေမင်းတာဝန်ရှိသူတွေကပြောပါတယ်။နိုင်ငံတကာကထောက်ခံထားတဲ့သမရအက်ဘ်ရဘူမန်ဆူဟာရီကိုတစ်ဆက်ခံတဲ့တပ်ဖွဲ့တွေကိုမကြသေးခင်ရက်တွေအတွင်းမှာတပုံတွေကတိုက်ခိုက်ပြီးအီဒင်မြို့တော်အတွင်းပိုင်းထဲဝင်ဖို့ထိုးစစ်ဆင်နေတာပါ။သမရမန်ဆူဟာရီကအီဒင်မြို့တော်ကနေပြီးခဲ့တဲ့သတင်းပတ်ကထွက်သွားပါပြီ။အီဒင်မြို့တော်ဟာမစ္စတာဟာရီကိုထောက်ခံသူတွေရဲ့နောက်ဆုံးခြေကုပ်နေရာပါ။မြို့တော်ကိုသာတပုံတွေတင်သွားနိုင်မယ်ဆိုရင်ဆော်ဒီအာရေဗျာဥဆောင်တဲ့ညွန်မောင်းအဖွဲ့အတွက်အဟံတားတစ်ခုဖြစ်ဖွယ်ရှိပါတယ်။ယီမင်နိုင်ငံတဝန်းကိုညွန်မောင်းအဖွဲ့ကလေကြောင်းကနေတိုက်ခတ်နေတာသတင်းပတ်ကြော်လာပါပြီ။မြို့တော်ကအခြေအနေဟာအတော်လေးတည်ငြိမ်အေးဆေးနေတယ်လို့ယုံကြည်ကြောင်းဆော်ဒီအာရေဗျာနိုင်ငံရီယတ်မြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ဆော်ဒီကာကွယ်ရေးတာဝန်ရှိသူတို့ကပြောပါတယ်။ကြတာပရင်းနေဆော်ပိုင်းတို့ကလည်းယီမင်နိုင်ငံတောင်ပိုင်းအကျဉ်ထောင်တစ်ခုကိုအယ်ကိုင်ဒါစစ်သွေးကြွတွေကဝင်စီးပြီးအကျဉ်သားအယောက်300ကိုလွှတ်ပေးခဲ့ပါသေးတယ
်။အမေရိကန်ပြည်ထောင်စုမှာအကြမ်းဖက်တိုက်ခိုက်ဖို့အိမ်တွင်းပြစ်လက်လုံဘုံတလုံးထုတ်လုပ်ဖို့ကြိုးပမ်းခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့နယူးယောက်မြို့ကအမျိုးသမီး2ဦးကိုဖမ်းဆီးလိုက်ပါတယ်။နိုလဲဗီလန်ဇက်နဲ့အေရှာစစ်ဒီကွီတို့ကိုအစိုးရပြုံလိုက်ထိခိုက်သေးချေပျက်စီးစေနိုင်တဲ့လက်နက်တွေအသုံးပြုဖို့ပူးပေါင်းကြံစီခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ ဖမ်းဆီးလိုက်တဲ့အကြောင်းကြာတာပရင်းနဲ့မှာပဲဗဟိုအစိုးရတာဝန်ရှိသူတွေကကြေညာခဲ့တာဖြစ်ပါတယ်။ဂျီဟတ်ဘာသာရေးစစ်ပွဲအကြမ်းဖက်ဆင်နွှဲရမယ်လို့ယုံကြည်ထားကြတဲ့ဒီမျိုးသမီးနှစ်ဦးဟာရဲအစိုးရနဲ့စစ်ဘက်ဆိုင်ရာပြစ်မှတ်တွေကိုတိုက်ခိုက်ဖို့ကြံစည်နေခဲ့ကြတာကိုလျှို့ဝှက်ထောက်လှမ်းရေးတွေကစုံစမ်းတွေ့ရှိခဲ့တယ်လို့လည်းအစိုးရရှေ့နေတွေကပြောပါတယ်။ဒါပေမဲ့လည်းအများပြည်သူအနေနဲ့ဖြစ်စေလောက်တဲ့အဆင့်ထိတော့မရောက်ခဲ့ဘူးလို့လည်းအာဏာပိုင်တွေကပြောဆိုခဲ့ပါတယ
်။ VOA American တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1500ကနေထုံနေပေးနေပါတယ်ရှင
်။ဒီဝေကနေတောက်ကြနေမနေ့ဖက်တဲ့မြောက်ကိုဆက်လက်ထုတ်လွှင့်နေပါတယ်။ကမ္ဘောဒီးယားမျိုးသားရွေးကောက်ပွဲကော်မတီ NEC အတွက်ဝန်ကြီးချုပ်ဟွန်ဆန်ထည့်ခြင်းတဲ့ဗဲမလိုက်တဲ့အဖွဲ့ဝင်တူကိုထောက်ခံဖို့ဆုံးဖြတ်လိုက်ပြီလို့ကမ္ဘောဒီးယားတိုက်ခိုက်ပါတီကပြောပါတယ်။လွတ်လပ်တဲ့ရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့တခုကိုတီထောင်လုပ်ကိုင်နေသူဟန်ဖူတီးယားကိုထောက်ခံဖို့သူတို့အတွက်မခက်ခဲပါဘူးလို့ကမ္ဘောဒီးယားမျိုးသားကိတ္တေးပါတီ CNRP ခေါင်းဆောင်ဆမ်ပရင်စီကကြာတာပရီနေမှာပြောတာပါ။အဲ့ဒီနေရာအတွက်ပထမရွေးထားတဲ့ဖုန်းချေဟစ်ခက်ကသူမလုပ်တော့ဘူးလို့ဒီသတင်းပတ်တွင်ပြောခဲ့ပါတယ်။ NEC ရဲ့နိုင်ငံရေးအရလွတ်လပ်မှုကိုထိန်းသိမ်းဖို့ဖြစ်နိုင်ခြင်းမရှိတာကြောင့်လို့ဆိုပါတယ်။တခြားလူ၃ယောက်ကိုလည်းစဉ်းစားခြင်းနဲ့လို့တိုက်ခန့်တွေကပြောခဲ့ပေမဲ့ဟွန်ဆန်ကဟန်ဖူတီးယားကိုပဲခန့်ဖို့ပဲသဘောတူမယ်လို့ပြောထားတာပါ။ NEC ကိုအဖွဲ့ဝင်၉ဦးနဲ့ဖွဲ့စည်းရမှာဖြစ်ပြီး၈ဦးကိုအဓိကနိုင်ငံရေးပါတီကြီး၈ခုက၁ဦးစီရွေးချယ်ပြီးကိုရောက်မြောက်ကတော့အစိုးရနဲ့အတိုက်ခံနှစ်ဖက်စလုံးကသဘောတူတဲ့တယောက်ယောက်ကိုရွေးချယ်ရမယ်လို့ရွေးကောက်ပွဲပြုပြင်ကြောင်းလေးဆိုင်ရာဥပဒေထဲမှာပြဋ္ဌာန်းထားပါတယ်။ဒီလိုရွေးချယ်လိုက်တဲ့ပေါ်အရက်ဖက်လူမှုဖွဲ့စည်းတွေကအခုအချိန်ကြီးတော့အပြုသဘောဆောင်တုံ့ပြန်ထားကြပါတယ်။ NEC အဖွဲ့ဝင်တွေကိုဒီလနှောင်းပိုင်းမှာလွှတ်တော်ကအတည်ပြုပေးရမှာဖြစ်ပါတယ်
။ဒီလထဲမှာပဲနိုင်ငံပေါင်းစုံကကိုယ်စားလှယ်ပေါင်းဒါဇင်နဲ့ချီတက်ရောက်ကြမယ်။ချိန်60မြောက်အာရှအာဖရိကထိပ်သီးညီလာခံကိုအင်ရှင်ဖြစ်လက်ခံကျင်းပဖို့အစဉ်အသင့်ရှိနေတဲ့အကြောင်းအင်ဒိုနီးရှားနိုင်ငံကပြောဆိုလိုက်ပါတယ်။ဂျကာတာမြို့တော်မှာညီလာခံအတွက်တင့်တော်အောင်ပြင်ဆင်မှုမှန်မှုတွေစတင်လှုပ်ဆောင်နေပြီလို့လည်းဂျကာတာမြို့တော်ဝန်ဘာစုကီဂျဟာဂျာပနာမာကဂျာတာပရင်းနေမှာပဲသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ညီလာခံကာလအတွင်းလူတော်တော်များများကသဘောမကျကြတဲ့မြို့ပတ်ယထာလန်ဆောက်လုပ်ရေးစီမံကိန်းကိုတော့နှစ်ဖူးစီးစာတန်းတွေနဲ့ဖုံးထားမယ်လို့လည်းပြောပါတယ်။ညီလာခံအတွင်းအစည်းအဝေးများစုကိုတော့ဧပြီလ19ရက်နေ့ကစပြီးတော့ဂျကာတာမြို့တော်မှာကျင်းပသွားမှာဖြစ်ပါတယ်။ဒါပေမဲ့လည်းအဓိကဆွေးနွေးပွဲကိုတော့1955ခုနှစ်ကပထမဆုံးထိပ်သီးညီလာခံကျင်းပခဲ့ရာဗန်နောင်းမြို့မှာပြုလုပ်သွားမှာဖြစ်ပါတယ်
။ရုရှားနိုင်ငံရှေ့ပြားက Okhotsk ပင်လယ်မှာဗူဒူနီကရုရှားငါးဖမ်းသင်္ဘောတစ်စီးနှိမ့်သွားတာကြောင့်လူ56ဦးထဲမှနေတည်ဆုံသွားပါတယ်။ဒယ်နီဗော့စတော့ခ်သင်္ဘောဟာရုရှားနိုင်ငံကမ်ချက်ကကျွန်းဆွယ်နာကခဲနေတဲ့ရေပြင်မှာနှိမ့်သွားတာပါ။တင်မောသား132ယောက်ထဲက63ယောက်ကိုကယ်တင်လိုက်တယ်လို့အရေးပေါ်ကူညီကယ်ဆယ်ရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်လူ73ယောက်ကအခုအချိန်ထိပျောက်နေတော့မှာပဲတင်မောဟာ15မိနစ်လောက်တွင်နှိမ့်သွားတာဖြစ်ပြီးဘေးရန်တွေကြုံနေရတယ်ဆိုတဲ့အချက်ပေးမှုမျိုးမရှိခဲ့ဘူးလို့တာဝန်ရှိသူတွေကပြောပါတယ်အဆိုရဆုံးထိခိုက်ဒဏ်ရာရသူတွေကိုမြောက်ပိုင်းမိုင်150ကျော်အကွာကမဂါဒန်မြို့ကိုလေကြောင်းကနေခေါ်သွားပါတယ်ဒေသတွင်းငါးဖမ်းတင်မော14စင်းထက်မနည်းနဲ့လူပေါင်း1300လောက်ကူညီကယ်ဆယ်ရေးလုပ်ငန်းမှာဝိုင်းလုပေးခဲ့ကြတယ်လို့အရေးပေါ်ကူညီကယ်ဆယ်ရေးဌာနကပြောပါတယ်တင်မောသားတွေထဲမှာရုရှားနိုင်ငံသား88ဦးမြန်မာနိုင်ငံသား42ဦးနဲ့ကျန်တဲ့လူတွေကတော့ယူကရိန်းလစ်သွေးနီးယားနဲ့ဗန်နွာတူနိုင်ငံတွေကဖြစ်ကြပါတယ်။ဘာကြောင့်နှိမ့်ယုတ်တယ်ဆိုတာကိုမသိရသေးပေမဲ့ရေအောက်ကအရာဝတ္ထုတစ်ခုကိုဝင်တိုက်မိပုံရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အီဂျစ်နိုင်ငံမြောက်ပိုင်းဆိုင်းတိုင်းဒေသကစစ်တပ်စစ်ဆေးရေးဂိတ်တွေကိုဒုံးလက်နက်တွေကင်ထားတဲ့တနသမားတွေကြာတာပရီနေကဝင်တိုက်ပါတယ်။အဲဒီတိုက်ခိုက်မှုကြောင့်စစ်သား15ယောက်ထဲမှနေတဲ့အရသား2ယောက်သေဆုံးပြီးတခြားလူဒါဇင်ပေါင်းများစွာဒဏ်ရာရသွားပါတယ်။တိုက်ခိုက်မှုရဲ့လက်သေးအဖြစ်ဘယ်သူကမှမကြေညာသေးပါဘူး။ဒါပေမဲ့အစ္စလာမ်စစ်သွေးကြွ IS အစွန်ရောက်တွေကိုထောက်ခံတဲ့စစ်သွေးကြွတွေဆိုင်းနိုင်ကျွန်းဆွယ်မှာအလားတူတိုက်ခိုက်တာမျိုးတွေလုပ်ခဲ့မှုပါတယ်။တိုက်ခိုက်မှုကိုအမေရိကန်ပြည်ထောင်စုကအပြင်းထန်ရှုတ်ချပါတယ်။အကြမ်းဖက်ဝါရုံကိုတိုက်ဖျက်ရေးအီဂျစ်နိုင်ငံရဲ့လုံဆောင်ချက်တွေကိုအမေရိကန်ပြည်ထောင်စုကအခိုင်အမာဆက်ပြီးထောက်ခံတယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်။ဒေသရင်းလုံခြုံရေးကိုချိန်ချောက်တာတွေအပေါ်ကင်တွေလုံဆောင်နေတဲ့အီဂျစ်နဲ့အနီးကပ်ဆက်ပြီးလုံဆောင်သွားမယ်လို့ပြောပါတယ်။ဂျာမန်ဝင်းစ်လေကြောင်းလိုင်းခီးတဲ့လေရင်ကိုရည်ရွယ်ချက်နဲ့ထိုးချလိုက်တယ်လို့တန်ရရှိထားတဲ့တွဲပေးလေရင်မူဟာလေရင်ပြတ်မကျခင်ရဲ့အတော်ကြာကလေးကကိုကိုကိုတတ်တည်တာနဲ့ဆိုင်နာတွေလေရင်မောင်းကန်းကားလုံချိုရင်းနဲ့ဆိုင်နာတွေကိုအွန်လိုင်းမှာရှာဖွေလေ့လာခဲ့တယ်လို့ဂျာမန်အစိုးရရှေ့နေတွေကပြောပါတယ်။အသက်28နှစ်အရွယ်အန်ဒရီယာလူဘစ်နေထိုင်သွားတဲ့ဂျာမနီနိုင်ငံဒူဆယ်ဒော့ဖ်မြို့တိုက်ခန်းကနေရတဲ့တက်ဘလက်ကွန်ပျူတာထဲမှာအဲ့ဒီအချက်လက်တွေကိုတွေ့ရတာလို့ထုတ်ပြန်ချက်တစ်ခုထဲမှာရှေ့နေတွေကပြောထားပါတယ်။အင်တာနက်မှာသူကြည့်ခဲ့တဲ့မှတ်တမ်းကိုဖျက်မှတ်ထားတယ်လို့မလ16ရက်ကနေ23ရက်တွင်ဘာတွေကိုရှာဖွေကြည့်ရှုခဲ့တယ်ဆိုတာခြေရခံလိုက်ခဲ့တယ်လို့ပြောပါတယ်။ မလ23ရက်နေ့ဟာလေရင်ကိုပြင်သစ်အရှိတောင်ပိုင်းတောင်ထူထက်တဲ့ဒေသမှာထိုးချခဲ့တဲ့နေ့ပါအဲ့ဒီဖြစ်ရမှာသူကိုယ်တိုင်ရောလေရင်မောပါသူတခြားလူ149ယောက်စလုံးမှာတည်ဆုံသွားပါတယ်အမေရိကန်ပြည်ထောင်စုအင်ဒီယားနားပြည်နယ်မှာမကြသေးခင်ကပဲပြဋ္ဌာန်းလိုက်တဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာဥပဒေဆိုတာကိုအပြောင်းလဲလုပ်ဖို့လွှတ်တော်အမတ်တွေကြာတာပရိနိကအစလုံးနေကြပါတယ်စီဘွားရေးလုပ်ငန်းတွေအနေနဲ့ဒီဥပဒေကိုသုံးပြီးလိင်လူချစ်သူအမျိုးသားမျိုးသမီးတွေကိုခွဲခြားဆက်ဆံတာမျိုးမလုပ်နိုင်အောင်ပြင်ဆင်ဖို့လုပ်ကြတာပါဘယ်သူကမှဘယ်အချိန်မှမဆိုဘယ်သူကမှခွဲခြားဆက်ဆံတာမျိုးမလုပ်နိုင်အောင်ဥပဒေကိုပြင်ဆင်မှဖြစ်တယ်လို့အင်ဒီယားနားပြည်နယ်လွှတ်တော်မှာလူများစုဖြစ်တဲ့ Republican လွှတ်တော်အမတ်တွေကပြောကြပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA တောက်ကြနေနေနဲ့ခေနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မနနာချန်တို့ကပြောပြသွားတာပါရှင်။ Washington DC မြို့တော်ကနေ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုတိုက်ရိုက်ထုတ်လင်းနေပါဗျ။အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေကိုထုတ်လင်းပါပါ။နိုင်ငံတော်တန်ခါမဟာနာယကအဖွဲ့ကရွှေညဝါဆရာတော်ကိုအကန့်အသတ်မရှိတရားဟောခွင့်ပိတ်ပင်လိုက်တာကို American Chase Site Freedom House အဖွဲ့ကြီးကဝေဖန်ကွန့်ကွက်လိုက်ပါတယ်။ကုလသမဂ္ဂအထူးကိုယ်စားလှယ်ကိုလူသိရှင်ကြားအတရေဖြတ်ပြောဆိုခဲ့တဲ့အရှင်ဝီရသူကိုတော့အေးအေးယူပိတ်ပင်တာမျိုးမဟုတ်ပဲရွှေညဝါဆရာတော်ကိုပဲမဟာနာယကအဖွဲ့ကနေပြီးတော့အေးအေးယူခဲ့ကြောင်းဧပြီလ2ရက်နေ့ကထုတ်ပြန်တဲ့ Freedom House ရဲ့ညင်ညာချက်မှာဖော်ပြထားတာပါအကြောင်းစုံကဒီလိုပါရှင်ကဘာတဝက်လွတ်လပ်မှုနဲ့ပတ်သက်ပြီးစောင့်ကြည့်နေတဲ့ Freedom House အဖွဲ့ကမနေ့ကထုတ်ပြန်တဲ့ညင်ညာချက်မှာရွှေညဝါဆရာတော်တရားဟောခွင့်ပိတ်ပင်ခံရတဲ့ဖြစ်ရပ်ဟာအစိုးရကိုဝေဖန်ပြောဆိုနေတဲ့ဘာသာရေးခေါင်းဆောင်တွေကိုပြစ်မှတ်ထားအရေးယူနေတာဖြစ်တယ်လို့ဖော်ပြထားတာပါ။ဒါနဲ့ပတ်သက်လို့ Freedom House ပြောခွင့်ရအမျိုးသမီး Anna Cosma ကအခုလိုပြောပါဗျ။
The ban on Shwe Nyaw Wow Sidao highlights the way Myanmar's government
အနာဘိုင်းတွေကိုဝေဖန်ကန့်ကွက်တဲ့ဘာသာရေးခေါင်းဆောင်တွေကိုမြန်မာအစိုးရကရည်ရွယ်ချက်ရှိရှိအရေးယူနေတယ်ဆိုတာရွှေညဝါဆရာတော်ရဲ့တရားဟောခွင့်ပိတ်ပင်ခံရမှုကမိမောင်ထိုးပြနေတာဖြစ်ပါတယ်။တန်ခါမဟာနာယကအဖွဲ့ကရွှေညဝါဆရာတော်ကိုတော့အရေးယူပေမဲ့ကုလသမဂ္ဂတန်တမန်ကိုလူသိရှင်ကြားအတရေဖြတ်စော်ကားပြောဆိုတဲ့အမျိုးသားရေးအစွန်းရောက်အရှင်ဝီရသူကိုတော့အရေးယူတားမြစ်တယ်ဆိုတာမလုပ်ခဲ့ပါဘူး
။နိုင်ငံတော်တန်ခါမဟာနာယကအဖွဲ့ကတရားဟောခွင့်ပိတ်ပင်တဲ့အကြောင်းရင်းတွေဟာခိုင်လုံမှုမရှိတဲ့အပြင်ဥပဒေအရဆိုရင်လေ2008ဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့ဘာသာရေးလွတ်လပ်ခွင့်ဥပဒေကိုချိုးဖောက်နေတာဖြစ်တယ်လို့ဂျပန်နိုင်ငံကိုခိတ္တကြွားရောက်နေတဲ့ရွှေညဝါဆရာတော်က VOE ကိုမိန့်ကြားပါတယ်
။ဒါလွတ်လပ်သောယုံကြည်ကိုယ်ကိုယ်ကွင်းနဲ့ပတ်သက်ပြီးတော့ဟိုမလူလားအပ်တဲ့ညွန်ကြားလာတွေကိုလူပုပ်ကိုရေးမုံဒီမုံတရားတွေနဲ့လိုက်လံပိတ်ဆို့နေတာကိုလူခွင့်ရေးချူတော့ပဲကြည့်ကြည့်မပြင်းစင်ရသေးတဲ့ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်ရလဲဘာသာရေးဆိုင်ရာပုံမှန်ရရလဲပဲသူတို့ကဆန့်ကျင်တာသူတို့ကအဲ့ဒါဖောက်ပြက်တာဘုန်းကြီးကဖောက်ပြက်တာမဟုတ်ဘူးဘုန်းကြီးတို့အနေနဲ့ထောင်ကြမယ်လို့တောင်မှဒီလိုယူဆထားတာလေဘုရောဘုန်းကြီးတို့ကိုထောင်ချဖို့ပြုဖို့ကသူတို့ဖက်ဖက်ကကြိုးစားပေမဲ့ဘုန်းကြီးရဲ့ background အချိန်ဟွာနဲ့ပုံစံနေထားယက်တည်မှုအဲ့ဒါတွေနဲ့ပတ်သက်ပြီးတော့သူတို့ဘုန်းကြီးရဲ့ issue ကြီးကအများကြီးကြီးသွားမှာဆိုတော့ခုလောက်ရေးယူတဲ့ပိုင်းမျိုးလောက်ပဲသူတို့လောက်တာလို့ယူခပါတယ်ဘုန်းကြီ
းတင်မ
ဟုတ်ကဲ့
နောက်တစ်ချက်ကဒီ Freedom House ကသူတို့ဝေဖန်ထားတာကအခုဒီကုလသမဂ္ဂတန်တမန်ကိုလူသိရှင်ကြားအတရေဖြတ်ပြောဆိုတဲ့အရှင်ဝီရသူလိုမျိုးတန်ဃာတော်ကိုကြတော့အရေးမယူပဲနဲ့ပေါ့နော်အစိုးရကိုဝေဖန်ပြောဆိုလို့ဆိုပြီးတော့ဒီဆရာတော်ဒီရွှေညဝါဆရာတော်ကိုအခုလိုမျိုးအရေးယူတယ်လို့သူတို့ကနှိုင်းရှင်ပြီးတော့ဖော်ပြထားပါတယ်ဖေဟာဒီပေါ်မှာဆရာတော်ဖေဟာရဲ့သဘောထားဘယ်လိုရှိပါလဲဖေဟာ
ဟုတ်ပါတယ်ဘုန်းကြီးတို့ကအစိုးရနဲ့ပတ်သက်ပြီးတော့ဟိုတင်းမာတဲ့သဘောတရားထုတ်ကင်ထားသူလို့သူကအများရန်ဟိုပါအမှတ်ချက်ပြုထားလေရှင်ပြောကြမှာဆိုရင်တော့ဝီရသူတို့ရန်ကြီးလေးကိုဟိုဆက်ဆိုတဲ့ပုံစံမျိုးနဲ့ဘုန်းကြီးတို့ကအစိုးရကိုထောက်ပြတဲ့ပုံစံမျိုးကဟိုစိုက်ချင်းမတူဘူးပေါ့ဘုန်းကြီးတို့ကဟိုအစိုးရနဲ့ပတ်သက်လာရင်အများရန်ထောက်ပြတယ်ဝေဖန်တယ်သူတို့ကတော့အစိုးရနဲ့ပတ်သက်ပုံရတယ်လို့ဘုန်းကြီးအနေနဲ့ဒီလိုပဲပြောချင်တယ်လေအစိုးရနဲ့အစဉ်ပြေအောင်ပေါင်းပြီးအလိုကျိုက်လိုက်ဆောင်မယ်ဆိုရင်တော့မြန်မာပြည်တွင်းမှာဘုန်းကြီးကြီးကြီးလူကြီးကြီးဒါအစဉ်ပြေတာပဲလေ။ဘာအရေးမှမယူဘူးဘလောက်ပဲအပြစ်ကြီးကျူးလွန်နေနေအရေးမယူဘူးဗျ
။ဒီမှာအဲ့တော့လေဒီ Lockheed ဘက်မှာကျတော့ရှင်းနေတွေကို license သိမ်းတာတို့ဆရာဝန်တွေကိုစမသိမ်းတာတို့ပေါ့နော်အာဏာပိုင်တွေဘက်ကလုံ လိုမျိုးပေါ့နော်ဆရာတော်လိုမျိုးဒီဓမ္မကတိကဆရာတော်တွေကိုဒီတရားဟောခွင့်ပိတ်ပင်နေဆိုတာရောတရားတော်မှာအဲ့လိုအစင်လာရှိပါသလားဖေဟာ
အစင်လာတော့ဘုန်းကြီးကနံပါတ်၁ပါပဲနံပါတ်၂ကတော့ဒေဝဆရာတော်ဥတ္တမင်္ဂလမြမပြည်မှာတော့အဲ့လိုပိတ်ပင်ခံရတာဘုန်းကြီးတို့နှစ်ပါးပဲရှိပါဘုန်းကြီးကတော့နှစ်များတာပေါ့လေအခုကအကန့်အသတ်မရှိဘူးအခုအရေးယူတဲ့အချက်အလက်တွေသူတို့တင်ပြထားတာ ਈ နဲ့ပတ်သက်ပြီးတော့တကယ်တမ်းညနေစင်းဆိုင်ဖြည့်ရှင်းကြမယ်ဆိုရင်တော့လုံလောက်တဲ့ခိုင်လုံမှုမရှိဘူး။တရားဟောမှလည်းဘုန်းကြီးတို့အဲ့လိုပိတ်ပိုင်ခွင့်မရှိ
ဘူး။ဆရာတော်ဘုရားဒီတရားဟောဆက်ပြီးတော့ဟောဖို့ရှိပါလားဘုရား
။အပြင်းလဲလူရှင်တော့ဟောမှပဲ။ဘုန်းကြီးတို့ကတော့ဒါယူဂရုစိုက်နေလို့မရဘူး။
မော်ဘီမြို့နယ်မှာသတင်းသုံးနေထိုင်နေတဲ့ရွှေညဝါဆရာတော်ဟာလူခွေရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့မကြာခဏလူသိရှင်ကြားထုတ်ဖော်ပြောဆိုလေးရှိတဲ့တန်ဃာတော်တစ်ပါးဖြစ်တယ်လို့ Freedom House ကြေညာချက်မှာဖော်ပြထားပါတယ်။ဒါပြင်မကြာသေးခင်ကအမျိုးသားပညာရေးဥပဒေပြင်ဆင်ရေးငြိမ်းချမ်းစွာဆန္ဒပြခဲ့ကြတဲ့ကျောင်းသူကျောင်းသားတွေကိုဆရာတော်ကထောက်ခံကူညီခဲ့ပြီးလွတ်လပ်စွာစုရုံးပြောဆိုခွင့်ကိုလေးစားလိုက်နာမှုမရှိတဲ့မြန်မာအစိုးရကိုလည်းဝေဖန်ပြောဆိုခဲ့တယ်လို့យေတာထားပါတယ်ရှင်။
တော်ရှိမှာပြတနင်္ဂနွေဆိုင်ရာပြစ်ခတ်ရစေးရေးအတွက်သဘောတူညီချက်မူကြမ်းတရားကိုအစိုးရနဲ့တိုင်းသာကုစရီကြောင်းမှလက်မှတ်ထိုးခဲ့ပါပြီ။တနင်္ဂနွေကတိုင်းသာခေါင်းဆောင်တွေနိုင်ငံခေါင်းဆောင်တွေကြောင်းမှနိုင်ငံရေးဆွေးနွေးပွဲတည့်ရက်ဖြစ်လာဖို့အတွက်လမ်းပွင့်သွားခဲ့ပြီလို့အာဏာပိုင်ဘက်ကသုံးထုတ်ပါတယ်။အခုဒီရထားတဲ့သဘောတူညီချက်မူကြမ်းဟာဆိုရင်နိုင်ငံရေးအတွက်နောက်ထပ်အဆင့်တွေထွက်ပေါ်လာဖို့အခြေခံကောင်းဖြစ်ပါရဲ့လား။ခိုင်ခန့်မှုရောရှိပါရဲ့လား။ဒီလာမယ့်စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိမိလူရဲ့တော်ရရှင်တွေအနေနဲ့မိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပြဖို့ထားလို့ရပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလူရာမိမိလူရာတွေကို VOE ကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bummies@voenews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးမိမိကြမယ်တော်ရရှင်တွေကိုကြိုဆိုပါတယ်။
ဒီနေ့နဲ့ KVOE မြန်မာပိုင်းစီစဉ်တွေကိုတရရှင်နေနားဆင်နေကြရပါရှင်။ရန်ကုန်တိုင်းဒေသကြီးအစိုးရရဲ့ဘတ်ဂျက်လုံငွေပြမှုဟာဒီနှစ်မှာအများဆုံးနှစ်ဖြစ်တယ်လို့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တွေကပြောဆိုလိုက်ပါတယ်။ဒီနှစ်လုံငွေဟာတန်ပေါင်း3,200ကျော်ရှိနေတာပါ။ဒီသတင်းကိုတော့ VOE မြန်မာပိုင်းရဲ့သတင်းတောက်မတ်မေခါကပြောပြမှာပါရှင်။
ဟုတ်ကဲ့ပါဒီနှစ်2015-2016ရန်ကုန်တိုင်းဒေသကြီးရဲ့သုံးဆွေးငွေတွေနဲ့ပတ်သက်ပြီးအစိုးရအဖွဲ့ကဒီကနေ့ကျင်းပခဲ့တဲ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်မှာတင်ပြသွားတာပါဒီဘတ်ဂျက်ငွေစည်းရုံးမှာတာမန်အသုံးစိတ်ကိုကျပ်တန်းပေါင်း3,200ကျော်သုံးဆွဲမှာဖြစ်ပြီးငွေလုံးငွေရင်းအသုံးစိတ်ကိုကျပ်တန်းပေါင်း3,900ကျော်သုံးဆွဲသွားမယ်လို့ဗန္ဒာယီဝန်ကြီးဒေါ်ဆန်းဆန်းနယ်ကတင်ပြသွားတာပါဒီတစ်နှစ်လုံးသုံးဆွဲငွေစုစုပေါင်းဟာကျပ်တန်းပေါင်း5,200ကျော်ရှိလာမှာဖြစ်ပြီးရငွေကတော့ကျပ်တန်းပေါင်း4,000ကျော်သာရှိတာကြောင့်တန်းပေါင်း3,200ကျော်လုံငွေပြနေတယ်လို့အစိုးရအဖွဲ့ရဲ့သုံးဆွဲငွေတင်ပြမှုစည်းရုံးမှာပေါ်ပြပါရှိပါတယ်ဒီလိုဘတ်ဂျက်သုံးဆွဲငွေတင်ပြမှုတွေနဲ့ပတ်သက်ပြီးဗဟန်းမြို့နယ်လွှတ်တော်ကိုယ်စားလှယ်ဒေါက်တာညိုညိုသိန်းကတော့ရငွေသုံးငွေဘတ်ဂျက်စည်းရင်းတွေကိုလွှတ်တော်မှာအစိုးရအနေနဲ့တင်ပြရမှာတိကျစွာရှင်းလင်းဖြေကြားဖို့အားနည်းကြောင်းလွှတ်တော်မှာအစိုးရအနေနဲ့ဘတ်ဂျက်သုံးငွေတွေကိုတင်ပြခဲ့ပေမဲ့အစိုးရရဲ့ဘတ်ဂျက်သုံးငွေတွေကိုပြန်လည်စစ်ဆေးဖို့အဖွဲ့လွှတ်တော်မှာမရှိကြောင်းနှစ်စဉ်လုံငွေပြဘတ်ဂျက်တွေသာဖြစ်နေတာကြောင့်ငွေကြေးဖောင်းပွားမှုနှုန်းမြင့်မားလာနိုင်ကြောင်းခုလိုတုံ့တက်ပြောဆိုလိုက်ပါတယ်
။အဲ့ဒီအကျွေးဒဏ်ကိုခံရတာပြည်သူလူထုပဲ။ငွေဖောင်းပွားတဲ့နှုန်းရဲ့ဒဏ်ကိုခံရတာပြည်သူလူထုပဲ။အကုန်စင်းနှုန်းကြီးလာတာပေါ့။နောက်ပြီးတော့အစိုးရကိုကိုရတာထက်နည်းနည်းပဲပို့သုံးစေချင်တယ်။အများကြီးပို့မသုံးစေချင်တာမဟုတ်ဘူးလေ။နည်းနည်းပဲပို့သုံး။တန်းပေါင်းနဲ့ချီပြီးတချို့ဌာနတွေတောင်းထားတယ်လေ။နော်အဲ့တော့ဒါတွေကိုအစ်စ်ဆေးမရှိပဲနဲ့လုပ်နေတာဟာပေါ့နော်အစ်စ်ဆေးရဲ့အဖွဲ့လွှတ်တော်အစ်စ်ဆေးရဲ့အဖွဲ့မှမရှိပဲဒါ။နောက်ပြီးတော့ဆေးအစ်စ်ချုပ်ရဲ့အစီရင်ခံစားလဲမထွက်ဘူးလေမထွက်တော့အန်တီကတော့ရှင်လေးတယ်ဒီပတ်စံတွေကိုဒီလိုထင်းတိုင်းသုံးနေတဲ့ပုံမှာအန်တီရှင်လေးတာပေါ့နော်
ရန်ကုန်တိုင်းဒေသကြီးလွတ်တော်မှာကိုယ်စားလှယ်အရေးအတွက်123ဦးရှိပြီးပါတီအသီးသီးမှကို 945ဦးသာရှိပါတယ်။အခြားကြံရှိနေတဲ့အရေးအတွက်ကတော့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနဲ့တက်မတော်သားကိုယ်စားလှယ်တို့ဖြစ်ပါတယ်။တိုင်းဒေသကြီးအလိုက်ဘတ်ဂျက်မှာလွှတ်တော်ကိုယ်စားလှယ်တွေကမဲခွဲအတည်ပြုရလေရှိပြီးမဲခွဲအတည်ပြုပြီးမှသာအဆိုပါဘတ်ဂျက်ကိုပြည်ထောင်စုလွှတ်တော်တို့တင်ကပြန်လည်ကြရောက်လာတဲ့အတည်ပြုငွေကိုသာတိုင်းဒေသကြီးအစိုးရအနေနဲ့သုံးစွဲရတာပါ။ဒါပေမဲ့အာဏာရအစိုးရအဖွဲ့ပါတီရဲ့လွှတ်တော်ကိုယ်စားလှယ်ဦးရေကအတိုက်ခံပါတီထက်များနေတာကြောင့်အစိုးရပတ်ချက်တင်ပြမှုတိုင်းကိုတိကျစွာစီစစ်နိုင်ခြင်းမရှိဘူးလို့တင်ငန်းကျွန်းလွတ်တော်မဲ့ဦးကျော်ကပြောပါတယ်
။ဒီကမျိုးအစိုးရအဖွဲ့ရဲ့စီရင်ပေါ်ဒီကမျိုးလွတ်တော်ကိုလည်းထောက်ခံတော့တာဒါတဘာဝကြပါတယ်။အဲ့တော့ကျွန်တော်တို့ကမဲရှုံတာဒါမဆမဘူး။တကယ်လုံရတစ်ခုကိုကျွန်တော်တို့ကလွတ်တော်ကိုတည်းဝေဖန်ရမယ်ဆိုရင်ငွေစည်းတွေကိုလွတ်တော်မှမဆုံးနိုင်ဘူး။လွတ်တော်ကိုတည်းရအနည်းဆုံးတစ်ပတ်ကြိုပေးမှလာလေ။ဒါမှကျွန်တော်တို့ကစီစစ်ပြီးတော့မှကြည်ပြီးတော့မှပေးအဖေးအပြည့်ဘယ်လိုသုံးဝင်ပြားနေပါလဲ။ဘယ်အပြည့်တော့ရတာကြည့်များနေပါလဲ။ဒါတွေကိုကျွန်တော်တို့ကထောက်ပြဝေပါလို့ရမယ်။
2015 2016ဘန်နာနှစ်မှာရန်ကုန်မြို့တော်စီပင်သာရေးကော်မတီကစက်တန်းပေါင်း 3,400 ကျော်နဲ့အများဆုံးသုံးဆွဲသွားမှာဖြစ်ပါတယ်။မြို့တော်စီပင်တစ်ခုထဲမှာတင်လူငွေတန်းပေါင်း 9,000 ကျော်လျက်ရှိပါတယ်။ဒုတိယအများဆုံးအနေနဲ့စောက်လုပ်ရေးဝန်ကြီးဌာနကစက်တန်းပေါင်း 24,000 ကျော်သုံးဆွဲမှာဖြစ်ပြီးလူငွေစက်တန်းပေါင်း 23,000 ကျော်လျက်ရှိပါတယ်။တိုင်းအစိုးရအဖွဲ့အနေနဲ့စက်တန်းပေါင်း 32,000 ကျော်သုံးဆွဲဖို့တင်ပြထားပြီးလူငွေ 9,000 ကျော်ရှိပါတယ်။ပြီးခဲ့တဲ့နှစ် 2014-2015 ဘဏ္ဍာနှစ်မှာရန်ကုန်တိုင်းအစိုးရအဖွဲ့အနေနဲ့စက်တန်းပေါင်း 6,000 ကျော်လူငွေပြခဲ့ပါတယ်။ဒီနှစ်မှာလူငွေစက်တန်းပေါင်း 32,000 ကျော်ရှိတာကြောင့်ရခိုင်နှုန်းအရပြောမယ်ဆိုရင်မနစ်ကလူငွေရဲ့သုံးဆခန့်ပိုများလာတာဖြစ်ပါတယ်ရှင်။
VOA သတင်းတောက်မမေခါပါရှင်မကြခင်မှာတော့ထိုင်းနိုင်ငံဆေးအုပ်ချုပ်ရေးနဲ့ပတ်သက်တဲ့သတင်းလွှာကိုတင်ပြဖို့ရှိပါတယ်။အခြေခံစားတက်မြောက်ရေးလှုပ်ရှားမှုကိုရခိုင်ပြည်နယ်မှာမြေပုံမြို့နယ်အပါအဝင်မြို့နယ်ပေါင်း30မှာစတင်လှုပ်ရှားရမယ့်အကြောင်းကိုထက်အောင်ကဆက်ပြီးတော့ပြောပြမှာပါရှင
်။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်မြေပုံမြို့အပါအဝင်တက်ကြီးစံတက်သူဦးရီမြပြပြီးသွားလာရလွယ်ကူတဲ့မြို့နယ်30မှာအခြေခံစားတက်မြောက်ရေးလှုပ်ရှားမှုကိုအေဘီလာတရက်နေ့ကစပြီးရက်ပေါင်း45ရက်ကြာပြုလုပ်သွားမှာဖြစ်ပါတယ်။မြို့နယ်30မှာစာသင်ဝိုင်း 3,000 ကျော်ဖွင့်လှစ်သွားမှာဖြစ်ပြီးတော့ဒေသခံဆရာဆရာမတဦးနဲ့တက္ကသိုလ်ကျောင်းသားတဦးတို့ကတင်ကြားသွားမှာဖြစ်တယ်လို့အခြေခံပညာဦးစီးဌာနကညွှန်မှုဦးအောင်မြင့်ကပြောပါတယ်
။အဓိကကကျွန်တော်တက္ကသိုလ်တွေကဒီဆန္ဒပြတဲ့တက္ကသိုလ်ကျောင်းသားတွေရဲ့တဝိုင်းမှာပေါ့နော်စာဒေသခံဆရာဆရာမဦးပေါ့စာသင်ဝိုင်းတဝိုင်းမှာအဲ့လိုစာသင်ဝိုင်းတဝိုင်းမှာစာသင်သားဆရာရှိမယ်အဲ့ဒါကိုတက္ကသိုလ်ကျောင်းသားတူလို့ဝါပြီးတက္ကသိုလ်ကျောင်းသားတူနဲ့ဒေသခံဆရာဆရာမတူစုပေါင်းနှစ်ဦးကတင်ကြားမှာဖြစ်ပါတယ
်မြန်မာနိုင်ငံမှာရှိတဲ့မြို့နယ်ကြီးရွာအသီးသီးမှာအသက်15နှစ်နဲ့အထက်စာမတက်သူဦးရေတွေကိုကောက်ခံပြီးစာမတက်သူဦးရေမြပြတဲ့နေရာတွေကိုအခြေခံပြီးတင်ကြားပေးတာဖြစ်တယ်လို့ညွန်မှုဦးအောင်မြင့်ကဆက်ပြောပါတယ
်စာမတက်သူဦးရေကျွန်တော်တက်ဆိုင်ရာကြီးရွာရက်ွက်တွေမှာပေါ့နော်အဲကျွန်တော်အခြေခံပညာဆက်စပ်မှဒီကနေ့ဒီနေရာဒီကျောင်းဟိုဘာလဲကျောင်းပိတ်ရက်တွေပါပေါ့နော်ဆက်မဲ့သူစင်းနေကောက်ပါတယ်အဲဒီရက်ွက်အချွေမှုရနှိမ့်နိုင်ပြီးတော့ရက်ွက်မှာပေါ့နော်အသက်ကြီးဆက်မဲ့မှာ15နှစ်နဲ့ထက်တယ်ပေါ့နော်ဆက်မဲ့သူကြီးကကောက်ပြီးတော့အစင်းနေကိုကျွန်တော်အခြေခံပြီးလုပ်တာဖြစ်ပါတယ
်စာတင်ကြပေးမဲ့တက္ကသိုလ်ကလူငယ်တွေကိုအရင်ဆုံးသင်တန်းပေးပြီးမှချမှတ်ထားတဲ့စာစဉ်အတိုင်းအချိန်တိုအတွင်းမှာတက်မြတ်အောင်တက်ကြီးရွယ်ဦးတွေကိုသင်ကြားပေးသွားမှာဖြစ်တယ်လို့အမှတ်3အခြေခံပညာဦးစီးဌာနကညွန်မှုပညာဒေါ်ဆန်းဆန်းကြီးကဖွင့်ဟပါတယ
်တက်ကြီးစာတင်ဖို့အတွက်စာစဉ်ဆိုတာပညာရှင်တွေကတက်တက်သူ့ဟာနဲ့စာစဉ်ရှိရခြင်းအဲ့ဒီစာစဉ်မှာပါတဲ့အတိုင်းသင်တာချင်းဒီနေ့ကို3နာရီနဲ့ရပောင်းအဲ့ဒီ45ရဲ့အတွင်းမှာနိုင်ပေါင်း120မှာလူတစ်ယောက်အကျန်းဖြင့်အရှိခံအရေးအဖတ်အတွက်သိရမဲ့စာအုပ်နဲ့သင်တာဖြစ်ပါရဲ့ရှင်အဲ့လိုမျိုး
အခြေခံပညာစတက်မြောက်ရေးလှုပ်ရှားမှုကို1964ခုနှစ်ကအကောင့်ထယ်ဖို့လှုပ်ဆောင်ခဲ့ပူးပါတယ်။အကြောင်းမျိုးမျိုးကြောင့်ရနာခဲ့တဲ့ဒီလှုပ်ရှားမှုကိုလွန်ခဲ့တဲ့3နှစ်ကပြန်လည်စတင်ခဲ့တာလည်းဖြစ်ပါတယ်။2015ခုနှစ်အတွက်မြကြီးနားမြဝတီမိထီလာနဲ့မြေပုံတချီလိတ်ဟင်းသဒတာကေတာမြို့နယ်အပါအဝင်မြမပြည်အနှံ့ပြားကမြို့နယ်30မှာဒီလှုပ်ရှားမှုကိုလှုပ်ဆောင်သွားမှာလည်းဖြစ်ပါတယ်။ဒီနှစ်အတွက်မြန်မာပြည်တွင်းမှာရှိတဲ့စာတက်မြောက်သူဦးရေ 95.5 ရာခိုင်နှုန်းအထိရရှိအောင်ကြိုးစားသွားမယ်လို့အခြေခံပညာဦးစီးဌာနကတာဝန်ရှိသူကပြောပါရယ်ခင်ဗျာ
။ကိုထက်အောင်ပြောပြသွားတာပါရှင်။အခုဆက်လက်ပြီးတော့ထိုင်းနိုင်ငံနဲ့ပတ်သက်တဲ့သတင်းလွှာကိုပြောပြမှာပါ။ထိုင်းစစ်ကောင်စီအနေနဲ့စစ်အုပ်ချုပ်ရေးဥပဒေကိုအထူးလုံခြုံရေးဥပဒေဖြစ်ပြောင်းလဲလိုက်ပြီးနိုင်ပိုင်းအတွင်းမှာပဲကုလသမဂ္ဂလူခွင့်ရေးကော်မရှင်မင်းကြီးရဲ့ကန့်ကွက်ရှုတ်ချတဲ့ကြေညာချက်ထွက်ပေါ်လာပါရယ်။
ထိုင်းနိုင်ငံရဲ့ VOA သတင်းတောက် Steve Harman သတင်းပေးပို့ထားတာကိုတော့ကိုဝင်းမင်းကပြောပြမှာပါရှင
်။ဟုတ်ကဲ့ပါ။ထိုင်းစစ်ကောင်စီအနေနဲ့စစ်အုပ်ချုပ်ရေးဥပဒေကိုအထူးလုံခြုံရေးဥပဒေတစ်ခုနဲ့အစားထိုးလိုက်ပြီလို့ကြေညာပြီး24နာရီမတိုင်ခင်လေးမှာပဲလီကူလာသမဂ္ဂလူ့ခွင့်ရေးကော်မရှင်မင်းကြီးရဲ့ကြေညာချက်ပြင်းပြင်းထန်ထန်ထွက်လာတာပါ။လူ့ခွင့်ရေးကော်မရှင်မင်းကြီးဇာအီရာအတ်အယ်ဟူစိန်ကထိုင်းဆိုရအနေနဲ့စစ်အုပ်ချုပ်ရေးဥပဒေထက်ပိုပြင်းထန်ဆိုးရွားတဲ့ဥပဒေနဲ့အစားထိုးလိုက်တာသာဖြစ်တယ်လို့ပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်ရဲ့ပြောခွင့်ရသူရူပတ်ဂိုလ်ဗီကပုံမှန်ဆိုရင်စစ်အုပ်ချုပ်ရေးရုပ်သိမ်းတာကိုအများကဝန်ပန်းတတာကြိုဆိုလို့ရှိပေမဲ့အခုဟာကတော့ပြဿနာရှိတယ်လို့ထောက်ပြခဲ့ပါတယ်
။ The problem is they've replaced it with something that's even worse.
ပြဿနာကပူရောင်ဆိုးတဲ့ဥပဒေမျိုးနဲ့ဒီစစ်အုပ်ချုပ်ရေးဥပဒေကိုအစားထိုးလိုက်တာဗျ။ပူရောင်မှပြင်းထန်တဲ့အနေအထားလေးပူရှော့ပေါ့ပြီးတာမျိုးမဟုတ်ဘူးဗျ။ဘာလို့လဲဆိုတော့အခုဥပဒေတစ်ကအားလုံးတိမ့်ကျုံပြီးတော့ဆွဆွဲလို့ရအောင်လို့ခပ်ပါးပါးလေးရေးထားတာ။ဒါကြောင့်မလို့အလွန်ကျွံလုံးမိရောမှအေးအေးယူမခံရနိုင်မနဲ့လူခုရေးချိုးဖောက်မှုတွေအကျယ်ပြန့်လှုပ်လာတာမျိုးကိုဥတီသွားစေနိုင်ပါတယ်။ဒီဥပဒေတစ်မှာကအရာရှိငယ်တွေအစ်စ်မာရောမှရက်သားတွေပေါ်မှာလုပ်ပိုင်ခွင့်တွေလူအပ်တာထက်အများကြီးပိုပြီးတော့ရထားပါတယ
်။အလားတူကုလသမဂ္ဂလူခွင့်ရေးကော်မရှင်မင်းကြီးရဲ့ကြေညာချက်ထဲမှာလည်းအခုလိုကြားဖြတ်ဖွဲ့စည်းဖို့အခန်း44ထုတ်ပြန်လိုက်တာကြောင့်ထိုင်းဝန်ကြီးချုပ်လည်းဖြစ်စစ်ကောင်စီအကြီးအကဲလည်းဖြစ်တဲ့ဗိုလ်ချုပ်ကြီးဟောင်းပရယုတ်ချန်အိုချာအနေနဲ့သူလှုပ်ချင်တဲ့အုပ်ချုပ်ရေးတရားဥပဒေပြည်တရားစီရင်ဆိုင်ရာဘလို့ဥပဒေမျိုးကိုမဆိုထုတ်ခွင့်ရသွားပြီလို့ဖော်ပြထားပါတယ်။ဒါပေမဲ့ထိုင်းစစ်ဝါရဲ့လုံခြုံရေးဆိုင်ရာအကြံပေးပန်နီထန်ဝါထာနာယာကွန်ကတော့ဒီဥပဒေတဲ့အောင်မှာစစ်အုပ်ချုပ်ရေးဥပဒေပေါင်း18ခုကိုပယ်ဖျက်ခဲ့တာရဲ့အရေးပါမှုကိုတော့လူခွင့်ရေးကော်မရှင်မင်းကြီးနားမလည်ခဲ့ဘူးလို့တုံ့ပြန်လိုက်ပါတယ
်။ Last night about 14 regulation being issued.
နေ့ညကပဲဒီစစ်အုပ်ချုပ်ရေးဥပဒေကိုရှော့ချဖို့စီကန့်ချက်ပေါင်း14ခုတောင်ထုတ်ပြန်ပေးခဲ့ပါတယ်။ဒီအရေးကြီးတဲ့အချက်ကိုကုလသမဂ္ဂကော်မရှင်မင်းကြီးအနေနဲ့သတိမပြုမိပဲလွတ်သွားခဲ့တယ်လို့ကျွန်တော်ထင်ပါတယ
်။ဒါပေမဲ့လူခွင့်ရေးကော်မရှင်မင်းကြီးဇာယီရဲ့ကြေညာချက်ထဲမှာတော့ထိုင်းစစ်အုပ်စုအနေနဲ့အစိုးရတစ်ခုမှရှိရမယ့်အပြန်အလှန်ထိန်းချုပ်မှုအာဏာအားလုံးကိုဖျက်သိမ်းခဲ့တယ်လို့ဝေဖန်ခဲ့ပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်ပြောခွင့်ရကိုလ်ဗေကလည်းထိုင်းစစ်အာဏာပိုင်တွေအနေနဲ့သတင်းလွတ်လပ်ခွင့်ကိုလည်းပိတ်ပင်လိုက်ပြီလို့အခုလိုရှင်းပြပါတယ
်။ The High Commissioner actually describes this as annihilating freedom.
ကော်မရှင်မင်းကြီးကဒီဥပဒေတစ်ချောင်းလွတ်လပ်စွာဖော်ထုတ်ခွင့်ကိုတကယ်တမ်းရိုက်ချိုးပစ်လိုက်ပြီလို့ရှင်းပြခဲ့ပါတယ်။သူတို့အနေနဲ့စာအုပ်ရောင်းတာတွေပုံလိပ်ဖြန့်ချီတာတွေကိုတကယ်ကိုကျယ်ပြန့်ပြန့်ကြီးပိတ်ပင်လို့လည်းရသွားပြီဗျ။ဆိုလိုတာကလူတွေကြားမှာကြောက်ရွံ့မှုတွေဖြစ်စေနိုင်တယ်လို့ယူဆနိုင်တဲ့ဒါမှမဟုတ်မဟုတ်မှန်လောက်ကြံတယ်လို့ယူဆနိုင်တဲ့သတင်းတွေပါတဲ့စာအုပ်တွေသတင်းစာတွေကိုပေါ့ဗျာ။ဒါမျိုးကလွတ်လပ်ခွင့်ကိုလွယ်လွယ်လေးကိုချိုးဖောက်လို့ရတယ်လေ
။တကယ်တော့ထိုင်းနိုင်ငံမှာလူ9ဦးထက်ပိုပြီးဆန္ဒပြစုဝေးခွင့်တားမြစ်ထားပြီးအခုလိုစုဝေးလာရင်ပြင်းပြင်းထန်ထန်အပြစ်ပေးမိတ်ဆက်ရှိနေပါတယ်။လူခွင့်ရေးကော်မရှင်မင်းကြီးရဲ့ကြေညာချက်ထဲမှာလည်းထိုင်းစိုးရအနေနဲ့နိုင်ငံတကာလူခွင့်ရေးဥပဒေတွေကိုလိုက်နာပါမယ်လို့ကတိပေးထားတဲ့အပေါ်လက်တွေ့လုပ်ပြဖို့အလေးနဲ့တောင်းဆိုထားပါတယ်။ဒါအပြင်ပြီးခဲ့တဲ့မေလအာနာသိန်းစင်ကကတိပေးထားတဲ့အတိုင်းအရသာအုပ်ချုပ်မှုလက်ထက်အာဏာပြန်လွှဲပေးဖို့အ мян ဆုံးလုပ်ပေးဖို့လိုတယ်လို့ဒီကြေညာချက်ထဲမှာတောင်းဆိုခဲ့ပါတယ်။တကယ်တော့ထိုင်းနိုင်ငံမှာစစ်အာဏာသိမ်းမှုတွေအကြိမ်ပေါင်းများစွာဖြစ်လာခဲ့ရမှာအခုနောက်ဆုံးအာဏာသိမ်းမှုကတော့မနစ်ကမေလ20ရက်နေ့မှာဒီစစ်အုပ်ချုပ်ရေးဥပဒေထုတ်ပြန်ပြီးနှစ်ရက်အကြာမှာပဲအရွေးချယ်ခံရင်လက်ရှင်နာဝတ်အစိုးရကိုဖယ်ရှားပြီးစဖြစ်လာခဲ့တာပါခင်ဗျာ။
ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်နဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။
မကြခင်မှာတော့တောက်ကြနေနေတဲ့ခင်တိုင်းထုံးလေးနေကြကျမ်းမာရေးကဏ္ဍနဲ့အတူတိုင်းရင်သတင်းလှအစီအစဉ်တွေကိုနားဆင်ရမှာပါရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့တောက်ကြနေနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လင်းမှာပါ line to meter 24 32 40တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းနာရီဝက်မှာတော့အင်္ဂလိပ်စာနေခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုထုတ်လင်းမှာပါ
နောက်ထပ်ရှိစီကဥပဒေကိုမပြင်ဆင်လုပ်နေမှာပေါ့ကွာအကြီးမပြင်ဘူးဆိုရင်လည်းဒီတိုင်းပဲဆက်တောင်းမှာပါပဲ
တိုင်းရင်သတင်းလွှာအစီအစဉ်မှာအပြည့်စုံနားဆင်ရမှာပါရှင်။ဒါအပြင်ကျမကြီးကဏ္ဍကိုလည်းထုံလင်းဖို့ရှိပါတယ်။အခုတော့ American Indian အသုံးနှုန်းနနခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်းကတင်ဆက်မှာပါရှင
်။တရရှိမြာကိုဒီကနေ့တွေ့တင်ပြမယ့် EDM အသုံးကတော့
Kiss up to
ဖြစ်ပါတယ်စာလုံးပေါင်းက KISS kiss UPR TO2 ဖြစ်ပါတယ်ခု idiom အတိပဲကတော့ကို့အထက်လူကြီးကို့ကိုကိုကြီးမဆာမဲ့အရေးပါတဲ့ပုဂ္ဂိုလ်ကိုမျက်နှာချိုသွေးလှုပ်ဆောင်တာလို့အတိပဲရပါတယ်ကျမတို့မြန်မာအရက်သုံးစကားရတော့မျက်နှာလို့ဖော်လံဖားတာပေါ့ရှင်ခု idiom အသုံးစကားမှလည်းဟိုဟာလေးပြေလုပေးဒီဟာလေးပြေလုပေးနဲ့မျက်နှာလို့မျက်နှာလှုပ်တာမျိုးကိုကြီးညွှန်းပြောဆိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Nobody liked Jake because he spent all his time trying to kiss up to our boss. So we were delighted when Jane Brown got the promotion Jake was after with all his kissing up and flattery.
ဘယ်သူကမှ Jake ကိုသဘောမချကြဘူး။ဘာကြောင့်လဲဆိုတော့သူဟာတစ်ချိန်လုံးပဲသူ့အထက်လူကြီးကိုဖားနေလို့ပါ။ဂျေခာဒီလောက်တောင်ဖော်လံဖားမြောက်ပြင့်ပြောဆိုခဲ့ပေမဲ့လို့သူလိုချင်တဲ့ယာတူးကိုသူမရပဲဂျိန်ဘောင်းကိုတင်ပေးလိုက်တဲ့အတွက်ကျွန်တော်တို့ဝန်တာအားရဖြစ်ခဲ့ကြတယ်လို့အတိပဲရပါတယ်ဆွဆော့ကပြောခဲ့သလိုပါပဲအထက်လူကြီးပြောသမျှမှန်မှဖျားလို့လောက်တာသူဟာအထက်လူကြီးကဘာပဲပြောပြောဟုတ်သည်ရှိစေမဟုတ်သည်ရှိစေလူကြီးအကြိုက်လိုက်ပြောတတ်တာကိုလည်းရည်ညွှန်းပြီးဒီ ATM ကိုအသုံးပြုလို့ရပါတယ်ဥပမာကိုနားဆင်ကြည့်ကြရအောင်
Pete goes further than anybody else in kissing up to the boss. If the boss ever told us, no matter what everybody thinks, the world is flat, Pete would say, Yes, sir, it sure looks flat to me.
Pete, Ludaga, tell you, Jigo, Paya, ma, Gangon, Ambebia. The girl, tell you, Jiga, Chodobia, Beduga, Pavetindi, Kabajiha, Piani de Bialu, Piolai.ပီကလည်းမှန်လိုက်တာဆရာသမားရေကျွန်တော်အမြင်မှလည်းကဘာကြီးကပြားနေတာပဲလို့တန်ရောင်လိုက်အကြိုက်ပြောပါလိမ့်မယ်လို့အထိပ္ပယ်ရပါတယ်မျက်နှာလိုမျက်နှာလှုပ်တာမျိုးကိုဘယ်လိုပြောမလဲ
Kiss up to
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးမဲ့ဖြစ်ပါတယ
်ဒေါ်လာလာတန်းတင်ဆက်နေတဲ့နနခင်းအင်္ဂလိပ်စာသင်ခန်းစာစီစဉ်ပါရှင်အခုဆက်လက်ပြီးထုတ်လွှင့်မယ့်ကျမ်းမာရေးကဏ္ဍမှာတော့ကလေးဖွံ့ဖြိုးမှုအဆင့်အကြောင်းအပိုင်း၃ကိုတင်ပြမှာပါကလေးဖွံ့ဖြိုးမှုအဆင့်တွေကိုအသက်အလိုက်တိုင်းတာဖို့ရေပုံရသတ်မှတ်ချက်တွေရှိပေမဲ့အတိအကျမဖြစ်ဘဲထူးခြားတာတွေလည်းပုံမှန်အတိုင်းရှိတတ်တယ်လို့ကလေးအထုကူတွေကဆိုပါတယ်ဒီကလေးဖွံ့ဖြိုးမှုအဆင့်သို့မဟုတ်ဖွံ့ဖြိုးတိုးတက်မှုဆိုင်ရာမိုင်တိုင်တွေကိုနှစ်နှစ်နောက်ပိုင်းနဲ့၃နှစ်၅နှစ်တွေမှာသတ်မှတ်ထားပါတယ်ဘလို့အချက်တွေနဲ့တိုင်းနိုင်ပါတယ်ဒီအကြောင်းတွေကိုစေတက္ကသိုလ်တက်ကလေးကျမ်းမှာပညာဌာနအငိမ့်စားဌာနမှပမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
ပမောက္ခဒေါက်တာစောဝင်းခင်ဗျာ
ကျွန်တော်တို့ပြီးခဲ့တဲ့အပတ်တုန်းကဒီကလေးငယ်တွေရဲ့ဖွံ့ဖြိုးတိုးတက်မှုနဲ့ပတ်သက်ပြီးတော့ဒီနှစ်နှစ်အတိုင်းအတာဒီကျွန်တော်တို့ပြောခဲ့ကြပြီပေါ့ဆရာတော်အဲ့ဒီခါကျတော့ဒီတစ်ခေါက်မှဒီနှစ်နှစ်နောက်ပိုင်းကိုဆက်ပြောအောင်ဆရာကြီးအဲ့ဒီတော့ဒီနှစ်နှစ်နောက်ပိုင်းပေါ့ဆရာတော်တို့ရဲ့ဖွံ့ဖြိုးတိုးတက်မှုအနေအထားလေးကိုဆက်ပြီးရှင်းပြပေးပါလား
နှစ်နှစ်နောက်ပိုင်းကျတော့ကျွန်တော်က၃နှစ်ပေါ့နော်၃နှစ်နဲ့၅နှစ်အဲ့လိုတိုင်မှကြီးလိုက်တော့တော့၃နှစ်ဆိုလို့ရှိရင်မလုပ်မလဲခုနလိုလူကြီးလိုဟိုလှေကားတတ်ပြီဆိုရင်ဒီတော့တစ်ချက်တစ်ချက်ချင်းတက်တက်ပြီးတစ်ချက်ကိုတလန်းပေါ့ဟောလူကြီးတွေတက်လို့တက်တက်ပြီးဒီ3 main second seven နေ့တွေပါလေးရှိတယ်ဆိုရင်ဒီ3 main seven နေ့ရှိတယ်ပြေးလဲပြေးတယ်လားတော့နော်ဘာသာပါလဲဆိုတော့အမီအယုံနဲ့ပတ်သက်လို့ပေါ့နော်လက်လှုပ်ရှားမှုနဲ့ကြည့်လို့ဆိုတော့သူကဝိုင်းတရံလှုပ်ရှားမှုလို့လိုက်လှုပ်တတ်တယ်ဘွာလုံးရေးတယ်ပေါ့ပမာလို့ဆိုတော့တကယ်လုံးမရောရေးတတ်တာမဟုတ်ဘူးဘွာလုံးတုံတာလက်ကိုလှုပ်ရှားမှုကိုများတော့ပြန်သုံးနှစ်မှလုပ်တတ်တယ်နော်။ဒါပြကြလို့ရှိရင်အယောင်လေးနည်းနည်းရွေးတက်လာတယ်ပေါ့နော်။အယောင်မျိုးပေါ့အဲ့လိုဒီမှာဝါလေးကဘယ်မှာလဲ၊ပြားလေးကဘယ်မှာလဲ။အယောင်မျိုးလာတော့သူသိလာ။ဒါပြကြလို့ရှိရင်သူ့ရဲ့အကြာအယုံနဲ့စကားပြောတာနဲ့ကြည့်လို့သူ့ရဲ့နာမည်အပြည့်စုံသူသိလာတယ်ပေါ့နော်။ဆရာတော်မိမိလေးတို့အဲသူ့နာမည်စလုံးမသိရင်ဒီမှာကိုယ်နာမည်အပြည့်စုံသိလာတယ်။ဒါပြတော့သူကယောက်ျားလေးလားမိန်းကလေးလားမင်းလိုရလာတဲ့တည်းမပြောကြလို့ရှိရင်အသက်ပေါ့နော်တဘလောက်ရှိလဲတုံးနေပေါ့နော်ဒါပြောတတ်တယ်ဘယ်နဲ့တင်တာလဲပါတော့ပေါ့နော်ပြီးရင်တာမန်စကားပြောသလိုသူတော်တော်ပတ်သက်လေးကြောတတ်ပြီဒါပြောဒီဆိုချယ်လူမျိုးရင်းနဲ့ပတ်သက်လို့ရှိရင်တော့အနည်းလေဆိုသေးပေါက်မချတော့ဘောနော်သူပြပါသူသွားပေါက်တယ်ကြောတတ်တယ်ပေါ့နော်ညာဘက်ပါတော့ပေါက်မယ်ဆိုပေါက်နိုင်ပါသေးတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီ၃နှစ်မှဖြစ်တဲ့ဒီဖွံ့ဖြိုးတိုးတက်မှုပြီးတဲ့ခါကျတော့နောက်တစ်ဆင့်တက်မှတ်ထားတဲ့၅နှစ်အတွက်ဆိုလို့ရှိရင်ဆရာကြီ
းအဲကြလို့ရှင်တော့သူကဘောလုံးတွေပဲပုတ်တက်ပြီးဘောလုံးပြစ်ပြီးကန့်တက်တယ်ပေါ့နော်ပြီးတော့ကြတော့အမြင်အာရုံနဲ့ဒီလက်ရဲ့လှူရှားမှုရှင်တော့ဖိကံပုံတွေပဲသူ့ဆွတ်တက်လာအဲတော့ဆိုတော့အကြအာရုံနဲ့ပြောဆိုလို့ရှင်တော့ဗာကောင်းကောင်းကိုခါရဲသေးချပြောတတ်နေပေါ့နော်စကားကောင်းကောင်းပြောတတ်နေပြီးလည်းလည်းပတ်ပတ်ပြောတတ်နေပြီးပြီးတော့ကြတော့အရာဆိုလို့ရှင်လေးမျိုးလောက်ပြီးတည်လာပြီပေါ့နော်အနာကာဒီလူကြီးနဲ့ပတ်သက်လို့ရှင်တော့သူ့တငယ်ချင်းတွေနဲ့ပေါင်းတက်လာကုန်လို့စုပယ်ပြီးကစားတတ်တယ်သူ့တငယ်ချင်းသူရေးတတ်တယ်နော်အဝတ်စားဝတ်တဲ့နေရာမှာမိဘအကူအညီပေးရင်သူကတော်တော်ဝတ်တတ်နေပြီပေါ့နော်ဟိုသူကိုယ်တိုင်တော့မဟုတ်တော့ဘူးသူကဒီတဲ့လက်တဲ့သူ့လုပ်ပေးလို့ရှင်ဝတ်တတ်တယ်ပေါ့နော်သူကမိဘညွှန်ကြားရင်လုပ်တတ်တယ်ပေါ့ဒါရီရေကြီးအဖြစ်ဒီအနှစ်ကငန်းနေစားကလေးတွေပုံမျိုးမှတ်တိုင်များပေါ့
ဟုတ်ကဲ့ဆရာဒီကလေးဖွံ့ဖြိုးတိုးတက်မှုနဲ့ပတ်သက်ပြီးတော့ထူးခြားတဲ့သတိထားမယ့်အနေအထားတွေရောရှိလားဆရာ
။ကျွန်တော်ခုနပြောသလိုပဲပေါ့။ဒီ6လမှာတာဖြစ်ရမယ်ဆိုလို့6လနဲ့10ရက်မှမဖြစ်တာနဲ့ဆိုရင်းတွေကမရှိဘူး။တချို့ကလေးတွေကဒီတဲ့ဆုံးမယ်၊တချို့ကလေးကဒီတဲ့နောက်ကျ။အဲကျွန်တော်တို့ဒီလာလာပြလို့ရှင်လည်းဒီအချက်လက်လေးတွေ့ရပါဘူး။ဥမာတချို့ကလေးကစကားမပြောဘူး၊ဘာလို့မပြောလဲ။သူကပြောတယ်မလို့ပေါ့နော်။သူ့အိမ်မှာသူလှုပ်ရှားရှိတာတွေကတော့သူလက်ညှိုးညွန်းနဲ့လိုက်လုပ်ပြီးမှသူကရှိတယ်။ဒီတော့ကျွန်မပြလက်မျိုးလေးတော့ဟိုအရေးကြီးကြည့်ပြီးတော့လိုက်လုပ်ပေးနေတာရှိတယ်။ခိုင်ကြကလေးကညံကောင်းနေတယ်စကားမပြောဘူး။အဲဆိုသူကပြောစရာမလိုဘူး။လက်မျိုးညွန်ရကြီးဖြစ်နေပါ။အဲတချို့ကြလည်းဘလို့ဖြစ်လဲဆိုတော့ဟိုမှာလမ်းမချဘူးပေါ့။ဖြီးလိုက်တယ်တစ်နှစ်ကျော်သွားပြီလမ်းလည်းမချဘူးတားလည်းမတားဘူး။ဒါပေမဲ့ဘာဖြစ်လဲဆိုတော့ကလေးကအယမ်းတန်တယ်။မင်းတို့ကပြင်ဆွေးသွားအယမ်းတန်တယ်သူကလမ်းမချဘူး။ရှောက်ဖို့မကြိုးစားဘူးဆိုတော့ရှောက်ရင်ချော်လဲမှကြောက်တယ်။အတိတ်မဆန်းဘူးပေါ့။ကတော့သူသွားလို့ရတဲ့နည်းနဲ့သူသွားနေတယ်။အဲတချို့ကလေးကြလဲမှာလေးဘက်တော့ရမ်းမြန်တယ်။ဒီဘက်တော့ဒုံဒုံလုံးနဲ့ဆိုအင်ရှားအင်အောင်ခဏလေးရောက်သွား။အဲကြလို့သူကဒီကလေးလမ်းလျှောက်ဖို့မကြိုးစားဘူးပေါ့နော်။အဲမျိုးလေးလည်းရှိတတ်ပါတော့ပေါ့။အဲဒီချက်ကလေးတွေလည်းသူဒီစားဖို့လိုပါတယ်။ကျွန်တော်ဒီရက်ချိန်မှတာပြရမယ်ဆိုမှလည်းအဲလိုမျိုးဖြစ်တာနဲ့စိတ်ပူဖို့မလိုဘူးပေါ့
။ဟုတ်ကဲ့ဆရာ။နောက်ထပ်ရောအထူးသဖြင့်တော့ဒီမြန်မာကလေးတွေအတွက်ပေါ့ဆရာနော်။ထူးခြားတဲ့အနေအထားတွေရှိသေးလား
။အဲဒီအကုန်လုံးကလည်းဒီပတ်ဝန်းကျင်ရဲ့ဒီကျင်းမှုနဲ့လည်းဆိုင်တယ်ပေါ့ဒီမှာဖြင့်ကျွန်တော်တို့ကလေးတွေကမှကျွန်တော်တို့ဒီသူတေသနာတွေလုပ်ဖို့တဲ့ဒီဖွံ့ဖြိုးမှုသူတေသနာလည်းကျွန်တော်ဗမာကလေးတွေကြတော့ဘာဖြစ်လဲဆိုရင်ဒီနေ့မှမိသားစုအတိုင်းဝိုင်းရများတယ်သင်မဲ့လူရှိတယ်ပိုပြီးစကားပြောမဲ့လူရှိတယ်ပြောဆိုဆက်ဆံနေများတယ်ဆိုတော့ဒီစာအုပ်ထဲမှာကျွန်တော်တို့ကလေးကျမရဲ့စာအုပ်တွေထဲမှာပါတယ်ဒီ milestone တွေပေါ့ဖွံ့ဖြိုးတိုးတက်မှုတွေမှာဒီမှာအပြင်ဆိုလို့ရှိရင်လူမှုရေးပတ်ဆိုင်တာပေါ့အများတို့ဒီလားတို့ပြုံးကြတာတို့ခွက်ခါတောက်တာတို့လူစိမ့်တည်တာတို့ဆိုရင်ကျွန်တော်တို့ clear စောတယ်။အဲဆိုသူကမမမိသားစုတွေမှာအများတော့ဖြင့် extended family လို့ခေါ်တော့ဗောနော်ဆိုတော့ကိုယ့်ရဲ့ဖားရဲ့ ဖေရဲ့မိရဲ့ကလေးတွေရဲ့နောက်ကျန်တဲ့မိသားစုရဲ့အဆုနေကြတော့အဲ့လိုနေတဲ့ခါကျဝိုင်းပြီးတင်မဲ့လူကများတယ်ဆေးရနေတော့အတူတူဆရာတွေများတယ်အဲ့မှာကျွန်တော်ကလေးတွေကဘာဖြစ်လဲဆိုဒီခန္ဓာကိုယ်ကြံ့ခိုင်မှုကြတော့နောက်တိုင်းကလေးနဲ့ဆိုင်အားနေတော့အဲ့ကြတော့ကျွန်တော်ကဒီသွာလာလှုပ်ရှားမှုဆိုင်ရာတွေပေါ်မှာထိုင်တာလို့ထတာလို့လမ်းလျှောက်တာလို့မှောက်တာလမ်းတာလို့မပြေးတာလို့ကြာရင်တော့ကျွန်တော်တို့တွေကနည်းနည်းနောက်ကျတတ်တယ်ဟိုဆိုလိုတာကကျွန်တော်တို့ကိုယ်တိုင်နဲ့ဒီကိုယ်နိုင်ငံကိုကလေးတွေနဲ့ကြိုက်တဲ့မိုင်းစုံးစီကိုချမှတ်ဖို့လိုတာပေါ့နော်နည်းနည်းလေးနည်းနည်းလေးဒီဟိုကလေးကျမစာအုပ်တွေထဲမှာပါလာနေတယ်ကွာချမ်းနေတယ်ပေါ့အဲ့ချက်ကလေးရှိပါဟု
တ်ကဲ့
ဒါကဘာလဲဆိုလို့ရှိရင်ရှုနိုင်ငံတွေမှာတော့ဒီကလေးတွေရဲ့ဖွံ့ဖြိုးမှုပုံမှန်ပေါ့ပုံမှန်မှာဝေကာသမှာတစ်ချိန်3လတစ်ချိန်6လတစ်ချိန်9လတစ်ချိန်ဒီလိုမှတ်တမ်းတင်တာတွေရှိခဲ့မှုပါတယ်ဒီချုပ်လုံနေတဲ့နိုင်ငံတွေလည်းရှိပါတယ်ဒီချုပ်နိုင်ငံတွေမှာလည်းပုံမှန်မရှိဘူးကျွန်တော်ဒီမှာတော့ဒီလိုတော့ပုံမှန်တော့မရှိသေးပါဘူးကျွန်တော်ရဲ့ဆရာဝန်ဆရာမတွေကိုယ်စီလာကြတဲ့ဆီမှာစမ်းသပ်လိုက်တာမျိုးရှိတယ်ပေါ့ဒီပြင်ပပုဂ္ဂလိကတချို့ဆေးဝန်ကြီးတွေမှာအဲ့လို service လုပ်ပေးတာရှိတယ်ဒါပေမဲ့ပုံမှန်လုပ်ပေးနေတာတော့လည်းကျွန်တော်မလုပ်နိုင်သေးပါ
ဟုတ်ကဲ့ဆရာအဲ့တော့ဒီလိုမျိုးဒီကလင်းငယ်တွေဖွံ့ဖြိုးတိုးတက်မှုနဲ့ပတ်သက်ပြီးတော့အသက်ရွယ်လိုက်ပါဆရာเนาะကျွန်တော်မမေ့မိတဲ့တခြားအရေးကြီးတဲ့ချက်က
အခုပြောတာကတော့ဒီအခြေခံပါပဲကျွန်တော်တို့အတုံးများတဲ့မာစုံနေပေါ့เนาะတကယ်တော့ဒီကလေးရဲ့ဖွံ့ဖြိုးတိုးတက်မှုတိုင်းနဲ့ဒီစနစ်တွေထဲမှာကစီးတဲ့ပိုးတဲ့ချက်လက်တွေလည်းအများကြီးပါသေးတယ်ဒါပေမဲ့ဒါကြီးကြတော့လည်းဟိုတိတ်ရှုပ်ထွေးသွားမှဆိုလို့ကျွန်တော်လည်းအကြမ်းများဖြင့်ဒီလိုပဲထားရ
ဟုတ်ကဲ့ဆရာကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်နေတဲ့ကျမကြီးခဏပါရှင်။ကြာသာပတိနေ့ည VOE မြန်မာပိုင်းစီစဉ်မှာလဲဒီကျမကြီးခဏကိုအပတ်စဉ်ထုတ်လွှင့်နေပါဗျ။ VOE ကထုတ်လွှင့်နေတဲ့အပတ်စဉ်စီစဉ်တွေကိုသရရှင်နေအနေနဲ့အင်တာနက်ဆာမျက်နှာမှာလဲအချိန်မရွေးနားဆင်ဖတ်ရှုနိုင်ပါတယ်။လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်။အခုတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီ။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါရှင်ကျွန်မကအမိပါ BNY ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့အစိုးရငင်းချင်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UBWC နဲ့တိုင်းသာလက်နက်ကင်အဖွဲ့ NCCT တို့တနိုင်ငံလုံးပြစ်ခတ်ရေးဆေးရေးစာချုပ်မူကြမ်း MCA ကိုလက်မှတ်ရေးထိုးနိုင်ခဲ့ပြီဖြစ်ပါတယ်ရခိုင်တပ်မတော်နဲ့အစိုးရစစ်တပ်တို့တိုက်ပွဲဖြစ်ပွားခဲ့တဲ့ဆိုရနဲ့ရခိုင်ပြည်နယ်မှာအောင်တကွန်အမတ်3တင်မောနှင်းမြုပ်သွားခဲ့တဲ့ဖြစ်စဉ်အတွက်စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့တွေ့ရှိချက်နဲ့ကယ်ဆယ်ရေးအခြေအနေတွေအကြောင်းကိုကြားသားရမှာပါရှင
်ကျမကနူပန်ပါတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါအစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့ NCCT တို့ဟာတနင်္ဂနွေလုံးအပြစ်ခတ်ရစေးစာချုပ်မူကြမ်း NCA ကိုလက်မှတ်ရေးထိုးနိုင်ခဲ့ပြီးဖြစ်ပါတယ်ပြီးခဲ့တဲ့မတ်လကုန်ကရန်ကုန်မြို့မြန်မာငြိမ်းချမ်းရေးစင်တာမှာနိုင်ငံတော်သမ္မတဦးသိန်းစိန်ရှိမှလက်မှတ်ရေးထိုးခဲ့ကြတာပါဒါပေမဲ့တနင်္ဂနွေလုံးအပြစ်ခတ်ရစေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးနိုင်ဖို့အတွက်ကလှုံ့ဆော်စရာအများကြီးကြံ့သေးတယ်လို့တိုက်ပွဲတွေဆက်ဖြစ်နေရင်တော့တွေးဆုံဆွေးနွေးမှုတွေဟာအောင်မြင်မှာမဟုတ်တဲ့အတွက်တနင်္ဂနွေလုံးစစ်မှန်တဲ့ငြိမ်းချမ်းရေးအပြစ်ခတ်ရစေးရဖို့ဆိုတာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးနဲ့အစိုးရကပါဝင်လက်မှတ်ထိုးဖို့လိုအပ်တယ်လို့ NCCT ခေါင်းဆောင်နိုင်ဟန်တာကပြောပါတယ် NCA ကမူကြမ်းမှာနိုင်ငံတော်ကချက်မှတ်ထားတဲ့တည်ဆဲဥပဒေတွေကိုလိုက်နာဖို့ဒုတာဝန်အရေး၃ပါးနဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရလှုပ်ဆောင်ဖို့ဆိုတဲ့တပ်မတော်ဘက်ကချက်မှတ်ထားတဲ့ငြိမ်းချမ်းရေးမူ6ချက်ကတော့ NCA မူကြမ်းထဲမှာမပါတယ်လို့တိုင်းရင်းသားတွေဘက်ကလက်ခံထားတာမျိုးမရှိဘူးလို့နိုင်ဟန်တာကဆက်ပြောပါတယ်လက်မှတ်ရေးထိုးပွဲအခမ်းအနားကိုတက်လာတဲ့နိုင်ငံတော်သမ္မတဦးသိန်းစိန်ကအခုဆွေးနွေးမှုသဘောတူမှုဟာဒုတိယပင်လယ်ညီလာခံရဲ့အောင်ပွဲတစ်ခုဖြစ်တယ်လို့မင်ကွန်းမှာထက်သွင်းပြောဆိုခဲ့ပါတယ်
ရခိုင်တပ်မတော်အမတ်၅ပြူဟာလက်အောက်ခံစစ်ကြောင်းနဲ့အစိုးရချင်းမြန်တပ်ရင်း189တို့ဟာဘင်္ဂလားမြန်မာနယ်စပ်ရခိုင်ပြည်နယ်ကြောက်တော်မြို့မြောက်ပတ်တနီယာမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။တနင်္လာနေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲမှာမြန်မာစစ်တပ်ဘက်က ပိုကြီးအဆင့်ရှိသူတဦးနဲ့ရဲဘော်တဦးတို့ကြဆုံခဲ့ပြီးတက်ကြအဆင့်ရှိသူတဦးနဲ့တက်တာအဆင့်ရှိသူတဦးတို့ကိုလက်ရဖမ်းဆီးထားတယ်လို့လက်နက်မျိုးစုံလေးလက်ကြီမျိုးစုံနဲ့တခြားအဒုံးဆောင်ပစ္စည်းတွေကိုဒိန်းစီရမိတယ်လို့ရခိုင်တပ်မတော်တူစီဦးစီချုပ်ပိုမူကြီးဒေါက်တာညိုထွန်းအောင်ကပြောပါတယ်ရခိုင်တပ်မတော်က2008ခုနှစ်က KIA ထိန်းချုပ်နယ်မြေမှာစတင်ဖွဲ့စည်းခဲ့ပြီး KIA ကိုကန်စတဲ့တိုင်းရင်းတိုင်းလက်နက်ကင်တပ်ဖွဲ့တွေနဲ့မြန်မာနိုင်ငံအရှေ့ဘက်မှာစစ်ရေးလှုပ်ရှားမှုတွေပူးတွဲလှုပ်ဆောင်နေတယ်လို့အခုအခါအနောက်ဘက်ဒေသမှာတပ်ဖွဲ့ဝင်တချို့အခြေစိုက်ပြီးတခြားစစ်ရေးလှုပ်ရှားမှုတွေကိုလည်းဒိုးချက်လှုပ်ဆောင်နေတယ်လို့သိရပါတယ်
မွန်ပြည်နယ်ရေးမြို့နယ်တောင်ပိုင်းကပြာဝပင်လယ်ကမ်းခြေစီမံကိန်းကြောင့်ဒေသအတွင်းအိမ်ချမ်းမြေစည်းနှုံးတွေအစ90ခန့်မြင့်တက်လာတယ်လို့ဒေသခံတွေကပြောပါတယ်ရခိုင်နှစ်က2,000လောက်တန်ဖိုးရှိတဲ့မြေတကွက်ဟာအခုဆိုရင် 300 ကျော်အထိတန်ဖိုးမြင့်တက်လာတယ်လို့အိမ်ချမ်းမြေရောင်းဝယ်ရေးကိုယ်စားလှယ်တူကပြောပါရယ်ကြပြဝကန်းချီအနည်းမြေနေရာတွေကိုတော့မွန်ပြည်နယ်နဲ့ရန်ကုန်ကစီးပွားရေးလုပ်ငန်းရှင်တွေကနေလာရောက်ဝယ်ယူခဲ့တယ်လို့လည်းအဆိုပါကိုယ်စားလှယ်ကပြောပါရယ်ကပြဝပင်လယ်ကမ်းခြေအပန်းဖြေစခန်းတည်ဆောက်ဖို့အတွက်ရန်ကုန်အခြေစပ် Aurum Company Limited ကုမ္ပဏီကနေမွန်ပြည်နယ်အစိုးရနဲ့ညှိနှိုင်းသဘောတူညီမှုရရှိထားပြီးဥစွာအမေရိကန်ဒေါ်လာ12သန်းယင်းနီးပြီးတော့စတင်တည်ဆောက်သွားမှာဖြစ်ပါတယ်
ကရင်ပညာရေးဌာန KED ကနေဦးစီးပြီးတော့လက်ရှိအခြေအနေနဲ့ကိုက်ညီမှုရှိတဲ့ကရင်ပညာရေးမူကြမ်းတစ်ခုထွက်ပေါ်လာဖို့အတွက်3ကြိမ်မြောက်ပညာရေးနီနော့ဖလယ်ပွဲကျင်းပခဲ့ပါတယ်။ဒီပညာရေးနီနော့ဖလယ်ပွဲကိုမတ်လ24ရက်နေ့ကနေ26ရက်နေ့အထိကရင်ပြည်နယ်လိုင်းပွဲမြို့နယ်ကေမျိုးသားအစည်းအရုံး KNU ထိန်းချုပ်နယ်မြေမှာကျင်းပခဲ့တာပါ။နိုင်ငံရေးဆွေးနွေးပွဲပြီးတော့ဖက်ဒရယ်စနစ်နဲ့ဖြစ်လာရင်ကရင်ပညာရေးနဲ့ကိုက်ညီမှုရှိတဲ့မှုတစ်ခုလိုအပ်လာမှာဖြစ်လို့အခုလိုဆွေးနွေးပွဲမှာထက်တွန်းဆွေးနွေးရတာဖြစ်တယ်လို့ KED ကရင်ပညာရေးဌာနမှအတွင်းရေးမှူးစောရဲအမှုကပြောပါတယ်မူကြမ်းတည်ပြုနိုင်ဖို့အတွက်ကရင်ပညာရေးဌာနကရင်တုတ်ခတ်တဲ့ပညာရေးကော်မတီ KRCEE ကရင်မျိုးတမျိုးအဖွဲ့ KWO ကရင်ရေးရကော်မတီ KAC ပညာရေးဆိုင်ရာအငြိမ်းစားကရင်ပညာရှင်တွေကနေဆွေးနွေးခဲ့တာဖြစ်ပါတယ်
ရှမ်းပြည်နယ်ကတန်ဃာရိုတွေနဲ့လူထုစန့်ကျင်ကန့်ကွက်တဲ့ကြားကပြည့်အောင်ဟင်းကုမ္ပဏီနဲ့ဟင်းမြတ္တာကုမ္ပဏီတို့ကနေနိုင်ငံတော်အစိုးရနဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSAC ကခွင့်ပြုချက်ရထားတဲ့ဆိုပြီးကြောက်မီသွေးတူးဖော်ဖို့စတင်နေပြီဖြစ်ပါတယ်။ရှမ်းပြည်တောင်ပိုင်းမိုင်းကန်မြို့နယ်နမ်တင်ချောင်းရီဦးထွက်ဒေသမှာထွက်တဲ့ကြောက်မီသွေးတူးဖော်မှုကိုလာရောက်ဟန်တားတဲ့သူတွေကိုဒေသခံအာဏာပိုင်တွေကဖမ်းဆီးစစ်ဆေးမယ်ဆိုရင်ရှမ်းပြည်တန်ဃာနိုင်ရကအဖွဲ့အနေနဲ့ကုမ္ပဏီကိုအပြစ်မဆိုဖို့လွန်လင်းမြို့တတ်တော်ကျောင်းဆရာတော်ထံပြည့်အောင်ဟင်းကုမ္ပဏီကမတ်လ18ရက်စွဲနဲ့စာရေးထားပါတယ်ဒေသခံတန်ဃာတွေအနေနဲ့ကတော့လူထုနဲ့အတူရက်တည်ပြီးကြောက်မီသွေးတူးဖော်မှုပြုနေတဲ့ကုမ္ပဏီကိုဆက်လက်ဆန့်ကျင်ကန့်ကွက်သွားမယ်လို့မိုင်းကန်မြို့နယ်ကတန်ဃာတော်အရှင်စန်းခမ်းကမိန့်ကြားခဲ့ပါတယ်
အခုသတင်းလောရီကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်မှာအောင်တခုအမှတ်3သင်္ဘောနှိမ့်ုပ်သွားခဲ့ပြီးလူတွေအများပြားသေဆုံးခဲ့တဲ့ဖြစ်စဉ်အတွက်စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့တွေးရှိချက်တွေကိုမတ်လ26ရက်နေ့ကရခိုင်ပြည်နယ်အစိုးရကိုအစီရင်ခံစာတင်သွင်းလိုက်ပြီးဖြစ်ပါတယ်။အစိုးရထုတ်ပြန်ချက်နဲ့စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့တွေးရှိချက်တွေဟာဘလို့ကွာခြားမှုတွေရှိနေပါသလဲ။လက်ရှိကယ်ဆယ်ရေးအခြေအနေတွေအကြောင်းကိုတော့ကိုမောင်အေးကနေခုလိုစူးစီးတင်ဆက်ထားပါတယ်ရှင်။
စိုက်စီရေးကော်မရှင်ရဲ့အစီရင်ခံစာမှာဖော်ပြထားတဲ့အချက်အရတည်ဆုံမှုဥယေကွာဟချရှိနေတယ်လို့ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးအောင်မြတ်ကျော်ကအခုလိုပြောပါတယ်
။ဒီနေ့ဆိုရကဒီလိုရေးစုံစမ်းပြည့်ရှိချက်အစီရင်ခံစာကိုကျွန်တော်တို့လွှတ်တော်ကိုတရှုတဝက်ကိုထုတ်ပြန်ဟောဖတ်ပြတာပေါ့။ဒါမဲ့လူတည်ဆုံမှုဘိုင်းတွေနဲ့ပတ်သက်တော့နောက်ဆက်တွဲပြောထားတာကတော့ဆက်ပြီးစဉ်းစားနေတာမမြင်သေးဘူးကွာဟချရှိနိုင်တယ်ဆိုပြီးတော့တုံ့ပြန်ပြီးတော့ရေးတာပေါ့အဲ့လို
အစိုးရကသံဖို့နိုင်မြောက်ရတာဟာရတီဥဒုဆိုရပြီးကြောက်ဆောင်တဲ့တိုင်းမိတဲ့တော့နိုင်မြောက်ရတာဖြစ်တယ်လို့အစိုးရပိုင်မီဒီယာတွေကဖော်ပြခဲ့ပေမဲ့စုံစမ်းစစ်ဆေးရေးအဖွဲ့ရဲ့အစီရင်ခံစာမှာတော့သံဖို့သက်တမ်းကြံမြန်ပြီးဟောက်နဲ့နေတယ်လို့သဲမဲရှက်ထပ်ပေါ်ပြီးခရီးသည်နဲ့ဝန်တန်ဆောင်မှုဝန်ထမ်းတွေရဲ့စီမံခန့်ခွဲမှုအားနည်းချက်တွေကြောင့်နိုင်မြောက်ရတာဖြစ်တဲ့တော့တာဝန်ရှိတဲ့သူတွေကိုအရေးယူဖို့အစီရင်ခံစာမှာသုံးသပ်အကြံပြုထားတယ်လို့လည်းဦးအောင်မြတ်ကျော်ကဆိုပါတယ်။အောက်တခိုင်အမှတ်3သဘောဟာမေလ13ရက်နေ့ညနေကတောက်ကုတ်ကနေစိုက်တွေကိုမောင်းနှံလာတဲ့အချိန်နောက်တော်ကြီးမြိုက်အတွက်မှနိုင်မြောက်သွားတာပါ။နိုင်မြောက်သွားတဲ့သံဖို့ပါကခရီးသည်တွေကိုရှာဖွေကိစ္စရေးလုပ်ခဲ့တာနဲ့ပတ်သက် သက်လို့ကိုရရှာဖွဲ့ကစီးရဲလုခွေသူလူဖြစ်တဲ့ကြောက်ဖြူဒေသခံကိုထွန့်ကျေကအခုလိုပြောပါတယ်ကျွန်
တော်တို့က၁၄ရက်နဲ့မလဲမရောက်တော့တယ်အဲ့ဒီအချိန်မှာတော့ပေါ့နော်ဒီအသက်ရှင်နေရရှိတဲ့လူက169ဦးခေတော့လူကြတော့အဲ့ဒီအချိန်မှာအလုံး66လောက်ကိုအဲ့ကမ်းနားပေါ်မှာတွေ့တယ်ဆေးရှားတဲ့နေ့ဆိုကျွန်တော်တို့အချင်းပေါ့ကိုကျွန်တော်တို့ငုတ်ခွင့်ပေးပါဆိုပြီးတော့ပြောတယ်ကျွန်တော်တို့ငုတ်တဲ့အချိန်မှာဒီအော်တိုမေးပေါ်ကအလုံးရောအလုံးတွေ့တယ်အဲ့ဒီမှာဆိုလို့ရှိရင်ဆေးရှားတဲ့ဆိုတော့လောက်ပြန်ပြီးတော့33လောက်ဖျက်ရတယ်တ
င်းဆုံးသွားတဲ့ခရီးသည်တွေအတွက်ရခိုင်ပင်နေအစိုးရကထောက်ပံ့ချက်တချို့ပေးခဲ့တယ်လို့လည်းဦးအောင်မြတ်ကျော်ကပြောပါတယ်တံဖို့နိုင်မြရတဲ့အကြောင်းကိုသိရအောင်အဲ့ဒီတင်ဖွက်ကိုရခိုင်ပြည်သူတွေကအမြဲဆုံးဆေးယူဖို့စိတ်ဝင်စားနေကြပေမဲ့သဆိုင်ရာအာဏာပိုင်တွေဖက်ကတော့အခုချိန်ထိတံဖွက်ဆေးယူရေးနဲ့ပတ်သက်လို့တစုံတရာထောက်ပံ့ပြောဆိုတာမျိုးမရှိသေးပါဘူ
းတက်ပြီးတော့တနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ခတ်ရေးဆဲဖို့ဆွေးနွေးနေချိန်မှာပဲအနာဂတ်မျိုးသားနိုင်ငံရေးမှာမြန်မာတက်မတော်ကနေဆက်လက်ပါနေအောင်မယ်လို့နိုင်ငံတော်သမ္မတဦးသိန်းစိန်ကနေသတင်းမီဒီယာတွေကိုပြောကြားခဲ့ပါတယ်ဒီလိုပြောဆိုချက်ဟာဒီမိုကရေစီလမ်းကြောင်းပေါ်ရှောက်လန်းနိုင်ဖို့ဘလို့အဟန့်အတားတွေဖြစ်နေပါသလဲသမားရဲ့ပြောကြားချက်ပေါ်တိုင်းသားခေါင်းဆောင်တွေအနေနဲ့ရောဘလို့ရှုမြင်နေပါသလဲဆိုတာကိုဆိုင်းမွန်းကလည်းအခုလိုစူးစီးတင်ဆက်ထားပါတယ်
။နိုင်ငံတော်ဓမ္မတဦးတိန်စင်ကအနာကမြို့သားနိုင်ငံရေးမှာတပ်မတော်ကဆက်လက်ပါဝင်နေဦးမယ်လို့မတ်စလနောက်ပိုင်းကမီဒီယာတွေကိုပြောကြားလိုက်ပါတယ်။ရှန်တိုင်းတမ်းမြတ်ဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဆိုင်လေးကတော့နိုင်ငံတော်ဓမ္မတဒီလိုပြောလိုက်တာဟာတိုင်းရင်းသားစည်းလုံးညီညွတ်ရေးနဲ့နိုင်ငံတော်လုံခြုံရေးကိုထိခိုက်လာစေနိုင်တယ်လို့ပြောပါတယ်။
ဒီကနေ့ဘယ်လိုပဲသွားမှုရောရှိရှိဘယ်လိုပဲရည်ရွယ်ချက်ဆိုပြောပေါ့နော်ဒီကောင်စုပုံစံစစ်တပ်မျိုးမှဖြစ်သေးသေးရကတော့ကျွန်တော်တိုင်းတာစီးပွားရေးရေးနဲ့နိုင်ငံတော်လုံခြုံရေးကိုအမှခံနိုင်မှာမဟုတ်ဘူ
းရှမ်းပြည်မြောက်ပိုင်းမှာမြန်မာတပ်မတော်ကနေထိုးစစ်ဆင်တိုက်ခိုက်နေတဲ့ဥဖုံကြားရှင်ဦးဆောင်တဲ့ကိုကောင်တပ်ဖွဲ့အမိရ MNDAA တိုက်ရိုက်ထွေထွေတွင်ရင်မှုထွန်းမြတ်လင်းကတော့2008အခြေခံဥပဒေကိုမပြင်ဆင်လို့နိုင်ငံတော်ဓမ္မတာကအခုလိုမျိုးပြောလာတာဖြစ်တယ်လို့ပြောပါတယ
်ကဥပဒေကိုမပြင်းစင်လို့နေမှာပေါ့ကအတိမပြင်းဥစဉ်လဲဒီတိုင်းပဲဆက်တောင်းပါပါ
ပဲတပီလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲနိုင်ဖို့ဟာအစိုးရတပ်မတော်ပေါ်မှာပဲမူတည်တယ်လို့ရှမ်းပြည်ဖွဲ့စည်းပုံခြေခံဥပဒေရေးဆွဲရေးကော်မတီဥက္ကဋ္ဌလည်းဖြစ်ပြည်ထောင်စု Institute Director လည်းဖြစ်တဲ့ဦးခွန်းစေကတော့အခုလိုပြောပါတယ
်ငင်းချမ်းကြီးလုပ်တယ်ဆိုရင်ငင်းချမ်းကြီးကမြန်မြန်ဖြစ်လားမြန်မြန်မဖြစ်ဘူးလားဒါတွေအားလုံးဟာဖြစ်တတ်တော်မူတည်တယ်ပေါ့
2010ရွေးကောက်ပွဲအပြီးနိုင်ငံတော်ဓမ္မဦးတိန်စင်အစိုးရတက်လာပြီးကြတဲ့ကမြန်မာနိုင်ငံရဲ့အနေထားပြောင်းလဲမှုရှိလာတယ်လို့အများကရှုမြင်လာရကနေ2015ခုနှစ်မှာတော့ပြည်တွင်းမှာဖြစ်ပွားခဲ့တဲ့အရေးခင်းအပေါ်ဂိုင်တွယ်ဖြစ်ရှင်းပုံနဲ့အစိုးရရဲ့တဘောထားထုတ်ပြန်မှုတွေဟာနောက်ကျောင်းပြန်လှည့်နေတဲ့အနေထားလို့လည်းနိုင်ငံရေးလစ်လာသူတွေကနေဒုံသတ်မှုတွေလည်းရှိနေပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။အစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ NCCT တို့ဟာတနင်္ဂနွေလုံးအပြစ်ခတ်ရက်စေးရေးစာချုပ်မူကြမ်း NCA ကိုနိုင်ငံတော်သမ္မတဦးသိန်းစိန်ရှေ့မှာလက်မှတ်ရေးထိုးနိုင်ခဲ့ပြီးဖြစ်ပါတယ်။ရခိုင်တပ်မတော်နဲ့အစိုးရစစ်တပ်တို့ကနေရခိုင်ပြည်နယ်ကြောက်တော်မြို့နယ်မြောက်ဘက်တနေရာမှာဖြစ်ပွားခဲ့တဲ့တိုက်ပွဲမှာမြန်မာစစ်တပ်ဘက်ကနှုတ်ဦးကြဆုံးပြီးနှုတ်ဦးကိုဖမ်းဆီးရမိထားတယ်လို့ရခိုင်တပ်မတော်တာဝန်ရှိသူတွေကပြောပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ PNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျွန်မကအမီနာ
ဒါကတော့နေဆက်သတင်းထောက်တွေစူးစီးတင်ဆက်ထားတဲ့တိုင်းရင်သတင်းလွှာအစီအစဉ်ပါရှင်။ VOA မြန်မာပိုင်းကရေဒီယိုအစီအစဉ်နဲ့အတူကျမတို့ရုပ်သံအစီအစဉ်ကိုလည်းနေ့စဉ်မြန်မာစံတော်ချိန်ည9နာရီကနေ9နာရီခွဲထိ Asia Set 7ဂျိုဂျူကနေထုတ်လွှင့်နေပါတယ်ရှင်။VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုတော့လိုက်ကြည့်ပါဦး။
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကနေနိုင်ငံတကာအမျိုးသမီးများစွမ်းဆောင်ရှင်စုကိုပြီးခဲ့တဲ့မတ်လဆန်းမှာပဲကမ္ဘာတဝန်းကအမျိုးသမီး၁၀ဦးကိုချီးမြှင့်လိုက်ပါတယ်ငြိမ်းချမ်းရေးလူခွင့်ရေးကြားမဒန်းတူခွင့်ရေးနဲ့လူအတိုင်းဝိုင်းတိုးတက်ရေးတွေမှာသူတို့ရဲ့စွန့်စွန့်တမန်ဆောင်ရွက်မှုတွေအတွက်ဂုဏ်ပြုပေးအပ်ခဲ့တာလည်းဖြစ်ပါတယ်ဂုံပြုတ်ခံခဲ့ရတဲ့မျိုးသမီးတွေဟာမတရားမှုတွေခွဲခြားဆက်ဆံခံရမှုတွေနဲ့မလုံခြုံမှုတွေကိုထုတ်ဖော်ပြောဆိုဆန့်ကျင်ခဲ့ကြသူတွေပါတချို့ကသူတို့ပတ်ဝန်းကျင်တိုင်းဝိုင်းမှာတိုးတက်အောင်လှုပ်ဆောင်ခဲ့ကြသလိုတချို့ကတော့နောက်ထပ်တခြားသူတွေအတွက်ရှေ့ဆောင်ရှေ့ရွက်လမ်းခင်ပေးခဲ့ကြပါတယ်ဂုံပြုတ်ခံရသူတွေထဲမှာတော့အမျိုးသမီးတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေဒါမှမဟုတ်ရင်လည်းအကြမ်းဖက်အဆုံးရောက်တွေနဲ့ ဒေသခံအဖွဲ့အစည်းတွေကြားကဆက်နွယ်မှုတွေကိုဖော်ထုတ်တဲ့သတင်းတောက်တွေလည်းပါဝင်တယ်လို့လူခွင့်ရေးနဲ့ပဋိပက္ခတွေကိုငြင်းငြင်းချမ်းချမ်းပြန်လည်တင့်မြတ်အောင်လှုပ်ရှားဆောင်ရွက်သူတွေအမျိုးသမီးတွေအောင်မြင်မှုရအောင်ကူညီပေးတဲ့ NGO အဖွဲ့တွေထူထောင်သူတွေဒါမှမဟုတ်မတရားမှုတွေကိုတွန်းလှန်နိုင်မှုအမျိုးသမီးတွေကိုညီညွတ်အောင်စုစည်းပေးသူတွေလည်းပါဝင်ကြပါတယ်ဒီထဲကတအူးကတော့အီဘိုလာရောဂါသည်တွေကိုကုသပေးရင်းနဲ့ရောဂါကူးစက်ခံခဲ့ရပြီးတဲ့နောက်ပြန်လည်ကျန်းမာလာရကလုပ်ငန်းခွင်ပြန်ဝင်နေသူသူနာပြူတအူးနဲ့နောက်တအူးကတော့အာဖဂန်နစ္စတန်လေတပ်ကပထမဆုံးအမျိုးသမီးလေယာဉ်မှုဖြစ်ပါတယ်။နာဒီယာရှာမန်ဟာဆိုရင်တော့သတင်းတော့တအူးဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကအမျိုးသမီးအခွင့်အရေးလှုပ်ရှားသူတအူးလည်းဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်နှစ်ကဒါကာမြို့တော်မှာရှိတဲ့ရုံးမြင့်တန်းကြားဌာနတစ်ခုမှာလှုပ်လှုပ်နေစဉ်အစိုးရဘာသာရေးအဖွဲ့တစ်ခုကစီစဉ်တဲ့ဆန္ဒပြပွဲကိုသတင်းယူဖို့အတွက်တာဝန်ပေးခံခဲ့ရသူပါဆန္ဒပြပွဲမှာပါဝင်သူတချို့နဲ့စကားပြောနေတဲ့အချိန်မှာမစ်ရှာမန်ဟာတိုက်ခိုက်ခံခဲ့ရပြီးတော့အပြင်းထန်ရိုက်နှက်ခံခဲ့ရတဲ့အတွက်ဆိုးဆိုးရွားရွားဒဏ်ရာတွေလည်းရရှိခဲ့ပါတယ်သူ့လှုပ်ရှင်ကတော့သတင်းသွားယူဖို့မစ်ရှာမန်ကိုတာဝန်မပေးခဲ့ဘူးလို့ညင်းဆိုခဲ့တယ်လို့ဆဲကုသဇယိတ်တွေကလည်းမပေးဘဲမစ်ရှာမန်ကိုပါဇွတ်အလုတ်ထွက်ခိုင်းခဲ့တာပါနောက်ဆုံးမှာတော့မစ်ရှာမန်ဟာတခြားရုံးမြင့်တကြားဌာနတစ်ခုမှာအလုပ်ရရှိခဲ့ပါတယ်။နာဒီယာရှာမန်ကတော့မတရားဖိနှိပ်မှုနဲ့ခွဲခြားဆက်ဆံမှုတွေကအပြည့်မရနိုင်တယ်လို့ကြောင်းရွံ့နေသမျှဘယ်တော့မှအပြည့်မရနိုင်ဘူးလို့လည်းစူပေးပွဲအခမ်းအနားမှာပြောဆိုခဲ့ပါတယ်။တိုက်ပွဲကိုစပြီးဦးဆောင်တဲ့သူတွေကအထင်အားဆုံးဖြစ်တယ်ဆိုတာမှန်ပါတယ်။ဒါကြောင့်လဲမတရားမှုတွေကိုရှေ့တန်းကနေတွန်းလှန်ဖို့စူးစမ်းကြတယ်ကျမတို့အနေနဲ့လည်းထိခိုက်နစ်နာမှုပေါင်းမြောင်များစွာနဲ့ကြုံရပါတယ်ဒါပေမဲ့လည်းလက်လျှော့လိုက်မယ်ဆိုရင်နောက်ကပါလာတဲ့သူတွေလည်းအရှုံးပေးကြလိမ့်မယ်ဆိုတာကျမတို့သိပါတယ်ဒါဟာနမူနာကောင်းမဖြစ်နိုင်တာကြောင့်သူတို့စိတ်ဓာတ်ကြအောင်လည်းကျမတို့မလုပ်သင့်ပါဘူးပြင်းထန်တဲ့ဝေဖန်မှုတွေအဆက်မပြတ်ချိန်ချောက်မှုတွေနဲ့အန်ဒီယယ်တွေရှိနေပေမဲ့လည်းအမှန်တရားနဲ့တရားမျှတမှုတိုက်ပွဲမှာနိုင်ရပြီးကိုယ့်အခွင့်ရေးတွေကိုတည်ဆောက်ကြပါလိမ့်မယ်တရားမျှတမှုကိုဆောင်ကျဉ်းနိုင်ဖို့အကျန်းဖတ်မှုတွေအဆုံးသတ်ဖို့နဲ့ကဘာကြီးကိုပြောင်းလဲဖို့အတွက်အတူတကွလက်တွဲကြမယ်ဆိုရင်ကြီးမားတဲ့အင်အားစုတစ်ခုဖြစ်လာနိုင်တာကြောင့်အတူတကွလက်တွဲကြပါစို့ရှေ့ကိုတက်လှမ်းကြပါစို့ကောင်းမွန်တဲ့ကဘာကြီးတစ်ခုကိုဖန်တီးကြပါစို့လို့လည်းနဒီယာရှာမန်ကတိုက်တွန်းပြောဆိုသွားကြောင်းပါရှင
်အမေရိကန်စိုးရိုက်သဘောထားအမြင်အာဘကိုတင်ပြလို့ပြပါပြီ
အခုတင်ပြသွားတာကတော့အမေရိကန်အစိုးရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းထပ်မံသိပေးလိုပါတယ်ရှင်။သရရှင်များရှင်ဆော့ဆော့ကဒီကျမတို့စက်ပိုင်းဆိုင်ရာအနေငယ်ချွင်းရင်းသွားတဲ့အတွက်လည်းအထူးပဲတောင်းပန်အပ်ပါတယ်။ VOA မြန်မာပိုင်းစီစဉ်တွေကိုသရရှင်တွေနားဆင်နေတာပါရှင်။တောက်ကြနေနေခင် VOA မြန်မာပိုင်းစီစဉ်တွေကိုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်အသံလွှင့်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြမှာပါရှင်။
အီရန်နျူကလ িয়ার ရေးကြာသပတေးနေ့ကရလိုက်တဲ့မူပေါင်းသဘောတူညီချက်ဟာအီရန်အနေနဲ့နျူကလ িয়ার လက်နက်တည်ဆောက်နိုင်မဲ့လမ်းကြောင်းအလုံးကိုဖျက်တောက်လိုက်မှာဖြစ်တယ်လို့အမေရိကန်သမ္မတဘရာကိုဘာမာကပြောပါတယ်။ကနေဦးသဘောတူညီချက်ကနေနောက်ဆုံးအဆင့်ပြည့်ပြည့်စုံတဲ့သဘောတူညီချက်တည်းအရမယ်ဆိုရင်ကမ္ဘာကြီးပူပြီးဘေးကင်းလုံခြုံလိမ့်မယ်လို့မစ္စတာဘာမာကပြောပါတယ်။ကင်ညာနိုင်ငံနိုင်ရိုဘီမြို့အရှိဘက်ရက်ကတက္ကသိုလ်တခုမှာတနေကုန်စီးနင်းတိုက်ခိုက်မှုတခုအတွင်းအယ်ရှဘပ်အစ္စလာမစ်စစ်သွေးကြွ၄ယောက်နဲ့လူပေါင်း148ယောက်သေဆုံးပြီးတော့အဆုံးသတ်တဲ့အကြောင်းအစိုးရတာဝန်ရှိသူတွေကပြောပါတယ်။သတ္တပရိနိကကာရစ္စာတက္ကသိုလ်ကိုအတင်းဝင်ရောက်ဆင်းနေခဲ့ကြတဲ့တနတ်သမားတွေဟာမြင်မြင်သမျှလူတွေကိုပြစ်ခတ်ခဲ့ကြတယ်လို့ရတက်ဖွဲ့ဝင်တွေနဲ့အသက်မသေလူမျိုးလာသူတွေကပြောကြပါဗျ။ကမ္ဘောဒီးယားမျိုးသားရွေးကောက်ပွဲကော်မတီ NEC အတွက်ဝန်ကြီးချုပ်ဟွန်ဆန်ထည့်ခြင်းနဲ့ဗမ်မလိုက်တဲ့အဖွဲ့ဝင်တူကိုထောက်ခံမှုဆုံးဖြတ်လိုက်ပြီးလို့ကမ္ဘောဒီးယားတိုက်ခိုက်ပါတီကပြောပါတယ်။လွတ်လပ်တဲ့ရွေးကောက်ပွဲဆောင်ကြီးအဖွဲ့တစ်ခုကိုတည်ထောင်လုပ်ကောင်နေသူဟန်းဖူဒီယားကိုထောက်ခံဖို့သူ့အတွက်မခက်ခဲပါဘူးလို့ကမ္ဘောဒီးယားမျိုးသားကက်တရေးပါတီ CNRP ခေါင်းဆောင်ဆန်ပရင်စီကသတ္တပရိနိမှာပြောပါဗျ။ဒီလာထဲမှာနိုင်ငံပေါင်းစုံကကိုယ်စားလှယ်ပေါင်းဒါဇင်နဲ့ GP တယောက်ကြမဲ့အချိန်60မြောက်အာရှအာဖရိကထိပ်သီးညီလာခံကိုအင်ရှင်ပြက်လက်ခံကျင်းပဖို့အစီအစဉ်ရှိနေတဲ့အကြောင်းအင်ဒိုနီးရှားနိုင်ငံကပြောဆိုလိုက်ပါတယ်။မြန်မာတင်မောသား48ဦးအပါအဝင်ရုရှားတင်မောသားတွေယူကရိန်းလီတိုရေးနီးယားနဲ့ဗန်နွာဒူနိုင်ငံကတင်မောသားတွေပါဝင်တဲ့တင်မောရုရှားငါးဖန်တင်မောတစ်စီးဟာရုရှားနိုင်ငံအရှေ့ပြောင်းအော့ခုစ်ခော့ပင်လယ်မှာဗိုလ်ဒူးနေကနေမြုပ်သွားတာကြောင့်လူ56ဦးထဲမှာတည်ဆုံသွားပါတယ်ခင်ဗျာ။
တရင်ချင်းချက်ကိုကိုချွတ်ချွတ်သိန်းကပြောပြသွားတာပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လို့ရေးမှုကတော့မန်နန္ဒာချမ်းပါအင်ဂျင်နီယာကတော့ဂျီမီကွတ်ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့တောက်ကြနေ့ညနေခင်းအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီမှာဆက်လက်ထုတ်လွှင့်မှာပါတော်ရရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.